Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တာရှင်များရှင် view break တန်းကနေ2025ခုနှစ် January 9ရက်အင်္ဂါညပိုင်း view မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လည်ပေးနေပါပြီရှင်Bio Radio Season 2ကို light to meter 1925နဲ့30အပြင် line lab meter 190 kHz ကနေတိုင်းနားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမလေးမကအစီအစဉ်မှုဖြစ်တင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုအလိမ္မာနဲ့အတူပဲတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်တိဘက်ဒေသမှာအပြင်းနဲ့ငလျင်လှုပ်ခဲ့တာကြောင့်လူ100နီးပါးသေဆုံးခဲ့ပါတယ်New Orleans အတံဖက်တိုက်ခိုက်မှုအတွင်းသေဆုံးသွားသူတွေအတွက်ဆူတောင်းပွဲကိုသမ္မတဘိုင်ဒင်တက်ရောက်ခဲ့ပါတယ်။တောင်ကိုရီးယားမှာအမေရိကန်နိုင်ငံသား၏ဝန်ကြီးရောက်ရှိနေချိန်မြောက်ကိုရီးယားကအတံတက်12ဆမြန်နဲ့ Hypersonic Missile တို့စမ်းသပ်ပစ်ခတ်ခဲ့ပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ထိတ်တန့်ရောက်သတင်းတွေအပြင်ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာအတွက်အာရှနိုင်ငံတွေကအမေရိကန်တန်ယုံတွေရဲ့အောင်မေပွဲအမတ်တရအပောင်းဝင်ဒီကနေ့ညနားဆင်ရမယ့်အထဲမှာတော့ချင်းပြည်နယ်ဒီဒိမ်မျိုးဘက်ကအခြေအနေနဲ့ပတ်သက်ပြီးတော့
တော်မင်းများကတော့ PC တွေကိုအားပြီးတော့မှရှိကြပြီပေါ့နော်လူကတော့အိတ်ဆောင်တာမျိုးတော့မရှိသေးဘူးပေါ့နော
်ဒီဒိမ်မျိုးကန်တူပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတဲ့နဲ့တူလျက်စင်ပြီးပြက်လက်တာကြောင့်စီးပွားရေးထိခိုက်မှာလုပ်ငန်းရှင်တွေစိုးရိမ်နေကြတာနဲ့မြန်မာနိုင်ငံမှာပျောက်ဆုံးသွားတဲ့တရုတ်ဆောင်ရဲ့တရင်ဒီလိုနောက်ဆုံးရတရင်ပြပြချက်တွေကလည်းနားဆင်ရဖို့ရှိပါတယ်ဒါရိုက်တာတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးကြောင့်တရင်ဆောင်ပါနောက်ကဘာတလွားခီးသွားအစီအစဉ်နဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များနေတဲ့တမနစ်တရင်တူလေးတွေကိုလည်းနားဆင်ရမှာပါဒါရိုက်ကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုတော့ကိုစော်မိုးကျော်နဲ့အတူကျွန်မလေးမတို့ကပြောပြပေးပါပါရှင်
တော်မင်းများကတော့ PC တွေကိုဖားပြီးတော့မှရှိကြပြီပေါ့နော်လူကတော့အိတ်ဆောင်တာမျိုးတော့မရှိသေးဘူးပေါ့နော်
ပြီးခဲ့တဲ့ရသက်တပတ်အတွင်းကအမေရိကန်ပြည်ထောင်စုလူဝီဇီယားနာပြည်နယ်နယူးအော်လန်မြို့အချမ်းဘက်တိုက်ခိုက်ခံရမှုအတွင်းသေဆုံးဒဏ်ရာရသူတွေအတွက်ဝတ်ပြုဆုတောင်းပွဲကိုသမ္မတဂျိုးဘိုင်ဒင်တက်ရောက်ခဲ့ပြီးနယူးအော်လန်မြို့ကပြည်သူတွေရဲ့စိတ်ဓာတ်ခွန်အားရှိမှုကိုချီးကျူးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သစ်ကူနှစ်ဆန်းတရက်နေ့ကအချမ်းဘက်တိုက်ခိုက်မှုအတွင်းသေဆုံးသူ14ဦးနဲ့ဒဏ်ရာရရှိသူ35ဦးအတွက်ဝန်ထမ်းချင်းအထင်အမှတ်နဲ့ဆုတောင်းပွဲတွေကိုတနင်္လာနေ့နောက်ပိုင်းကပြုလုပ်ခဲ့ရမှာသမ္မတဂျိုးဘိုင်ဒင်နဲ့သမ္မတကရော့ဂျေးဘိုင်ဒင်တို့တက်ရောက်ခဲ့ပါတယ်။ဒီလိုအဖြစ်ပြက်တွေဟာတုံ့လုံခြောက်ခြားစေပြီးထိခိုက်နာကျင်စေပါတယ်။တင်းတို့အားလုံးနဲ့အတူရပ်တည်ပြီးအတူတကွဆူတောင်းဝတ်ပြုပါတယ်လို့သမ္မတဘိုင်ဒင်ကပြောဆိုခဲ့ပါတယ်။တနင်္လာနေ့အစောပိုင်းကသမ္မတဘိုင်ဒင်နဲ့သမ္မတကရော့တို့ဟာနှစ်သစ်ကူညကအချမ်းဘက်တိုက်ခိုက်ခံရတဲ့နေရာကိုတက်ရောက်ခဲ့ပြီးသမ္မတကရော့ဂျေးဘိုင်ဒင်ကဝန်ထမ်းချင်းအထင်အမှတ်လွမ်းသူပန်းစည်းချခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သစ်ကူနေ့ကဇန်နဝါရီလ1ရက်နေ့အစောပိုင်းမှာအသက်42နှစ်အရွယ်တက်ဆက်စ်ပြည်နယ်ဟူစတန်မြို့ကစစ်မှုထမ်းဟောင်းတူဖြစ်တဲ့ရှမ်ဆူဒင်ဂျဘာကပွဲတော်ဆင်နေတဲ့လူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့တဲ့အတွက်14ဦးသေဆုံးပြီး35ဦးဒဏ်ရာရခဲ့ပါတယ်။ရဲတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးတန်တရားရှိသူရှမ်ဆူဒင်ဂျဘာသေဆုံးခဲ့ပါတယ်။သူဟာလူမှုကွန်ရက်မှာ IS အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ကိုထောက်ခံတဲ့ဗီဒီယို5ခုကိုလူတင်ခဲ့တယ်လို့ FBI စုံစမ်းရေးရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။ဒါအပြင်သူစီးနင်းလာတဲ့ကားပေါ်မှာလည်း IS အလံကိုတွေ့ရှိခဲ့ပါတယ
်။အာဖဂန်သဘောအဖွဲ့တွေကိုကူညီထောက်ပံ့ပေးပြီးတော့ဆိုဗီယက်တပ်ဖွဲ့တွေအာဖဂန်မှာရှုံးနိမ်သွားအောင်လှုပ်ဆောင်ခဲ့သူအဖြစ်သမ္မတရော်နယ်ရီဂန်ကိုအတိမတ်ပြုပြောဆိုကြလိမ့်ရှိပေမဲ့ဒီလိုဖြစ်လာအောင်သမ္မတဂျင်မီကာတာအစိုးရကအခြေခံအုတ်မြစ်တွေချပေးခဲ့တာဖြစ်ပါတယ်။သူသမ္မတဖြစ်စကာလာကနိုင်ငံသားရေးမူဝါဒပိုင်းမှာအတွေ့အကြုံမရှိသူအဖြစ်သတ်မှတ်ခံထားရတဲ့သမ္မတကာတာဟာဆိုဗီယက်ပြည်ထောင်စုကအာဖဂန်ကိုဝင်မသိမ်းပိုက်ခင်ကတည်းကအာဖဂန်သဘုံအဖွဲ့တွေကိုလျှို့ဝှက်ကူညီထောက်ပံ့ပေးနေခဲ့တာပါ။အဲဒီလိုလှုပ်ဆောင်မှုကိုကြီးစင်းအဖြစ်သမ္မတကာတာဟာဆိုဗီယက်နဲ့နိုင်ငံအကြားတင်းမာမှုတွေရော့ကြအောင်လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲထိတ်တိုက်ရင်ဆိုင်သွားဖို့ကိုလည်းဝင်မလေးဘူးဆိုတာကိုတွေ့ရှိနိုင်မှာဖြစ်ပါတယ်။သမ္မတကာတာဟာဘာသာရေးကန်ဆိုင်သူကိုကျင့်တရားကောင်းမွန်သူဆိုပြီးတော့လူတွေကမြင်နေတာဟာသူသမ္မတအဖြစ်ကအနားယူသွားပြီးတဲ့နောက်မှာလှုပ်တဲ့လှုပ်ဆောင်မှုတွေကိုကြည်ပြီးတော့ပြောနေကြတာဖြစ်ပြီးတော့တကယ်တော့သူ့မှာကြမ်းတမ်းခတ်ထန်တဲ့စိတ်လိုအပ်ရင်နျူကလ িয়ার လက်နက်အပောင်းဝင်တက်အင်အားကိုအသုံးချလိုတဲ့စိတ်တက်လည်းရှိပါတယ်လို့အရီဇိုနာတက္ကသိုလ်ကပေါင်ပေါက်ခတ်တူဖြစ်သူဒေးဗစ်ဂစ်ကပြောပါတယ် သမရကတာအုံမြစ်ချပေးခဲ့တဲ့အာဖဂန်သဘုံအဖွဲ့တွေကိုလျှို့ဝှက်ကူညီထောက်ပံ့ရေးအစီအစဉ်က1989ခုနှစ်မှာဆိုဗီယက်ပြည်ထောင်စုတပ်ဖွဲ့တွေအာဖဂန်စတန်နိုင်ငံကနေထွက်ခွာပေးလိုက်ရတဲ့အခြေခံအကြောင်းတရားဖြစ်ခဲ့တာလို့ဆိုပါတယ်ရှင်
2025ခုနှစ်အတွင်းပထမဆုံးဝင်ရောက်လာတဲ့ဆောင်းရာသီနှင်းမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုရှေ့ဘက်ကျန်းအပါအဝင်နေရာအတော်များများမှာလေပြင်းတွေတိုက်ခတ်နှင်းနေကြပြီးရေခဲအမှတ်အောက်ရောက်အောင်အလွန်အေးတဲ့တန်ကိုခံနေကြပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာပူနွေးတဲ့တောင်ပိုင်းပြည်နယ်ဘက်ကပါရွေလျားသွားနေပါတယ်။ပုံမှန်အားဖြင့်ဆောင်းရာသီအေးခဲမှုနဲ့နှင်းမုန်တိုင်းဒဏ်တွေကနေလွတ်မြောက်လေရှိတဲ့တောင်ပိုင်းပြည်နယ်တွေမှာပါအေးခဲတဲ့ဒဏ်ကိုခံရမယ့်အနေအထားရှိနေပါတယ်။အင်္ဂါနေ့မှာတောင်ပိုင်းဖလော်ရီဒါပြည်နယ်မှာအေးခဲနိုင်ပြီးတက်ကဆက်လိုပြည်နယ်ရဲ့အချို့နေရာတွေကနေဂတ်ပင်လယ်ကွေ့ကန်ဝဒန်တခြားအထိလေပြင်းတိုက်ခိုက်ပြီးရေခဲအမှတ်အောက်အနှုတ်30ဒီဂရီဆယ်ဆီယပ်စ်ထိကျဆင်းနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။ပေါ်တူးနေဆော့ပိုင်းမှာတက်ကဆက်ပြည်နယ်တောင်ပိုင်းမှာလေပြင်းရနဲ့ရေဝန်ဖြစ်ပေါ်နိုင်ပြီးဒလတ်စ်မြို့အပါအဝင်တက်ကဆက်တောင်ပိုင်းမှာနှင်းကျနိုင်ပါတယ်။အဲဒီနောက်အိုကလာဟိုမာအာကင်ဆာနဲ့လူဝီဇီယားနာပြည်နယ်တွေမှာပါနှင်းကြပြီးစောင်းမုန်တိုင်းဒဏ်ခံရပွဲရှိပါတယ
်။ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုရုရှားတို့မနေ့ညကပစ်လိုက်တဲ့ drone ရဲ့38ဆင်းတဲ့က28ဆင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ January 9ရက်နေ့မှာပြောပါတယ်။Charka Sika Kiev Kherson အပါအဝင်ဒေသခုနှစ်ခုမှာအဲ့ဒီ drone ယာဉ်တွေကိုကြားဖြတ်ပစ်ချနိုင်ခဲ့တာလို့ Ukraine leader ကပြောပါတယ်တိုက်ခတ်မှုကြောင့်လူတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Kherson ဒေသအုပ်ချုပ်ရေးမှူးကပြောပါတယ် Russia ကွယ်ရေးဌာနကလည်း Belgorod ဒေသမှာ Ukraine drone ယာဉ်တစ်ခုကိုပစ်ချနိုင်ခဲ့ကြောင်းဒီကနေ့အင်္ဂါနေ့မှာပြောပါတယ်မနစ်တနင်္လာနေ့တုန်းကတော့ Ukraine နိုင်ငံအရှေ့ပိုင်းကအရေးပါတဲ့မြို့တစ်မြို့ကိုသိမ်းပိုက်နိုင်ခဲ့ကြောင်း Russia တို့ကပြောဆိုပြီးတော့ Ukraine ကလည်းCars data အတွင်းကတိုက်ပွဲတွေမှာရုရှားတပ်ဖွဲ့ဝင်ထောင်ပေါင်းများစွာထိခိုက်သေးဆုံးမှုတွေရှိခဲ့ကြောင်းပြောပါရရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္လာနေ့မှာလိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်တိဘက်ဒေသမှာဒီကနေ့အင်္ဂါနေ့မှာအားပြင်းတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အခုနောက်ဆုံးစီးရင်နေအရာအ ਨੇ စုံလူ95ယောက်သေဆုံးပြီး130ကျော်ဒဏ်ရာရရှိသွားပါတယ်အီဝရက်တောင်ရဲ့အရှိမြောက်ဘက်မိုင်90လောက်ကိုဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးတရုတ်အစိုးရငလျင်မှတ်တမ်းနေအရာကတော့ပြင်းအား6.8ရှိတယ်လို့ဖော်ပြပါတယ်အမေရိကန်ငလျင်တိုင်းထွာရေးဌာနမှတ်တမ်းနေအရာကတော့ပြင်းအား 9.8 ရှိတယ်လို့ပြောဆိုထားပါတယ်ငလျင်ဟာတရုတ်ပြည်အနောက်ဘက်ဒေသနဲ့နီပေါ်နယ်စပ်တစ်လျှောက်လှုပ်ခတ်ခဲ့တာဖြစ်ပြီးအိုးအိမ်တစ်ထောင်ကျော်ပျက်စီးကလူ130ကျော်လောက်ဒဏ်ရာရခဲ့တယ်လို့တရုတ်အစိုးရသတင်းဌာနကပြောပါတယ်ငလျင်ကြောင့်အပြက်အစီးတွေကြောင့်ပိတ်မိသူတွေနဲ့ပျောက်ဆုံးသူတွေကိုရှာဖွေဖို့အတွက်ကယ်ဆယ်ရေးလုပ်သား1500လောက်ကိုချတာပြီးတရုတ်စစ်သား200လောက်လည်းပူးတွဲလောက်ကင်နေတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းဌာနကပြောပါတယ်။ဟီမဝန်တာတောင်တန်းဒေသမှာလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်ဒီပေါ်နိုင်ငံအရှေ့မြောက်ဒေသမှာလည်းပြင်းထန်တဲ့လှုပ်ခတ်မှုတွေဖြစ်ခဲ့ပေမဲ့ထိခိုက်သေဆုံးမှုနဲ့ပျက်စီးမှုအခြေအနေတွေကိုတော့သတင်းထုတ်ပေါ်လာခြင်းမရှိသေးဘူးလို့နီပေါ်အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးဌာနကပြောပါတယ်။တရုတ်အသိပိုက်ခံတိဘက်ဒေသနဲ့နီပေါ်နယ်စပ်မှာလှုပ်ခတ်ခဲ့တဲ့ဒီငလျင်ဟာမြေအောက်6မိုင်အနက်လောက်မှာဗဟိုပြုလှုပ်ခတ်ခဲ့တာလို့အမေရိကန်ငလျင်တိုင်းထွာရေးဌာန USGS ကပြောဆိုပါတယ
်။အမေရိကန်တံမဏိလုပ်ငန်း US Steel ကုမ္ပဏီကိုဂျပန် Nippon Steel ကုမ္ပဏီကဒေါ်လာ 14.9 ဘီလီယံနဲ့ဝယ်ယူမဲ့အစီအစဉ်ကိုတမရဂျိုးဘိုင်ဒန်ကဟန်တားလိုက်တဲ့ဆုံးဖြတ်ချက်ကြောင့်အာရှတိုက်ကအမေရိကန်ရဲ့အဓိကမဟာမိတ်ဂျပန်နိုင်ငံကိုတာဝန်သက်တမ်းမကုန်မီနောက်ဆုံးတွားရောက်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ခီးစဉ်မှာအဆင်မပြေမှုတွေကြုံနေရပါတယ်။တောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေချိန်တောက်ဆန်တွေကကြေညာလိုက်တဲ့အဲဒီကန့်ကွက်တဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်နဲ့ဂျပန်တောင်ကိုရီးယားသုံးနိုင်ငံအကြားမဟာမိတ်အဖြစ်တည်ရှိမှုပြန်လည်ခိုင်မာစေရေးကြိုးပမ်းလှုပ်ဆောင်ချက်တွေကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်တရုတ်နိုင်ငံရဲ့စီးရီးတိဆောက်နေမှုတွေကိုတံပြန်လှုပ်ဆောင်ရေးအတွက်ဒီသုံးဘွဲ့ဆိုင်မဟာမိတ်အဖြစ်တည်ရှိရေးကအဓိကတော့ချက်ဖြစ်နေတာပါ သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်နိုင်ငံတွင်ဂျပန်ရဲ့ယင်းနှိမ့်နှံမှုတွေပါရော့ကျလာနိုင်ပေမဲ့တရုတ်နိုင်ငံအပေါ်နှစ်နိုင်ငံစလုံးရဲ့တူညီတဲ့စိုးရိမ်မှုတွေရှိနေကြတာကြောင့်နှစ်နိုင်ငံဆက်ဆံရေးအပေါ်ကျေပြန့်တဲ့ထိရောက်မှုကတော့အကန့်အသတ်နဲ့ပဲရှိနေလိမ့်မယ်လို့လေ့လာသူတွေကသုံးသပ်ပါတယ်USD ကိုနီပွန်စတီကဝယ်ယူမဲ့အစီအစဉ်အပေါ်သမ္မတဘိုင်ဒန်ကဟန်တာလိုက်တဲ့လှုပ်ရဟာစိတ်ရှုပ်ထွေးစရာကိစ္စဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကမနေ့တနင်္လာနေ့မှာပြောပါတယ်ရှင
်။မြောက်ကိုရီးယားအနေနဲ့အတန်တဲ့အစာပေါင်းများစွာမြန်တဲ့တာလပ်ပစ် Hypersonic Missile ဒုံးတစ်စင်းကိုအောင်မြင်စွာပစ်လွတ်နိုင်ခဲ့ပြီးမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုတိုင်စောင့်ချက်စစ်ဆေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာန KNC ကဒီကနေ့အင်္ဂါနေ့မှာထုတ်ပေါ်ပြောဆိုပါတယ်။မီဇိုင်းဒုံးကိုတင်းလာနေတဲ့ကမြောက်ကိုရီးယားမြို့တော်ပျုံယမ်းအနီးကနေပစ်လွတ်ခဲ့တာဖြစ်ပြီးအတန်ထက်12ဆမြန်းနဲ့နှုံးနဲ့မိုင်1000နီးပါးအကွာအရှေ့ဘက်ကမ်းရိုးတန်းမှာရှိတဲ့ပြင်းမှတ်ကိုထိမှန်ခဲ့တယ်လို့ KCNA သတင်းဌာနကပြောဆိုပါတယ်။နိုဗ ెంబ ာလ9ရက်နေ့နောက်ပိုင်းပထမအဆုံးချိန်စမ်းသပ်ပစ်လွတ်ခဲ့တဲ့ဒီမီဇိုင်းဒုံးဟာတောင်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ရောက်ရှိနေခြင်းနဲ့လက်တိုက်ဆိုင်နေပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ဟာသူ့ရဲ့တောင်ကိုရီးယားခေးစဉ်အတွင်းမြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုခံနေရတဲ့တောင်ကိုရီးယားနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအပြင်ဂျပန်နိုင်ငံနဲ့ပါဝင်3နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ကိုပါဆွေးနွေးဖို့ကတိပြုပြောဆိုခဲ့ပါတယ်
။ထိုင်းမြန်မာနယ်ကြားမှာပျောက်ဆုံးနေတဲ့တရုတ်ရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုရှာတွေ့ပြီးဖြစ်ပြီးတော့ထိုင်းရဲ့ချုပ်ကိုယ်တိုင်သွားခေါ်တဲ့အကြောင်းထိုင်းနိုင်ငံထုတ်သတင်းမှာဖော်ပြပါတယ်။သဘင်ရိတ်ထားတဲ့ရှင်းရှင်းရဲ့ပုံနဲ့အတူဖော်ပြထားပေမဲ့ဘယ်နေရာမှာရှာတွေ့တဲ့ဘဲကိုခေါ်လာတယ်ဘလို့ပျောက်ဆုံးခဲ့တယ်ဆိုတာတွေအသေးစိတ်ကိုတော့သတင်းမှာဖော်ပြခြင်းမရှိပါဘူးရှင်းရှင်းဟာမြန်မာနိုင်ငံနယ်တဲကိုဝင်သွားပြီးတော့ပျောက်ဆုံးသွားတယ်လို့ထိုင်းနိုင်ငံတက်ခရိုင်အနာပိုင်တွေအတီးပြုတ်ပြောဆိုတာကိုဒီကနေ့ Bangkok Post သတင်းစာမှာရေးသားထားပါတယ် CCTV လုံခြုံရေးကင်မရာမှတ်တမ်းတွေအရမဲဆောင်မျိုးအနီး Backman Khon Khan ကနေမြန်မာနိုင်ငံတဲဝင်သွားတာကိုတွေ့ရပြီးတော့မြန်မာဘက်ကတာဝန်ရှိသူတွေလည်းရှင်းရှင်းကိုရှာပေးဖို့အကူအညီတောင်းထားတဲ့အကြောင်းထိုင်းအရာရှိတွေကပြောပါတယ်ရှင် Washington The Voice of America The OA နောက်ဆုံးရသတင်းတွေကိုကိုစောမိုးကြောင်နဲ့အတူကျမအလီမာတို့ကပြောပြပေးကြတာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာကွယ်လွန်သူအမေရိကန်တမရာဟောင်းဂျမီကာတာအတွက်အာရှနိုင်ငံတွေကအမေရိကန်တန်ယုံတွေရဲ့အောက်မေ့ပွဲအမှတ်တရတွေကိုထုတ်လွှင့်ပေးကြပါတယ်ကွယ်လွန်သူအမေရိကန်တမရာဟောင်းဂျမီကာတာအတွက်အောက်မေ့ပွဲအဖြစ်ထိုင်းနိုင်ငံဘန်ကောက်မြို့အမေရိကန်တန်ယုံနဲ့ချင်းမိုင်မြို့အမေရိကန်ကောင်စစ်ဝင်ယုံတွေကို January 6ရက်နေ့မှာပိတ်ထားမှာဖြစ်တဲ့ကြောင်းထိုင်းနိုင်ငံအမေရိကန်တန်ယုံကကြေညာပါတယ်။ထိုင်းနိုင်ငံအပါအဝင်အာရှနိုင်ငံတွေကအမေရိကန်တန်ယုံတွေမှာတမရာဟောင်းဂျီမီကာတာအတွက်အောက်မေ့ပွဲအမှတ်တရကြေညာချက်တွေထုတ်ပြန်ထားပါတယ်။ဦးသိန်းထိုင်ဦးကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဘဝတစ်လျှောက်လုံးလူမှုအတိုင်းအဝိုင်းကိုကူညီထောက်ပံ့ရေးလုပ်ငန်းတွေလုပ်ကိုင်ခဲ့သူပြည်ပခါတွေကြားငြိမ်းချမ်းရေးအတွက်ဖြေရှားနိုင်အောင်ကြိုးပမ်းခဲ့သူအဖြစ်ထိုင်းနိုင်ငံအမေရိကန်တန်ယုံကတမရဟောင်းဂျီမီကာတာကို Facebook လူမှုကွန်ရက်မှာဂုဏ်ပြုရေးသားထားပါတယ်။ကျွန်တော်တို့ဆိုရင်ရောလူမှုအတိုင်းအဝိုင်းကိုဘယ်လိုကူညီထောက်ပံ့မလဲ။လူတွေအားလုံးအတူတကွစုစည်းနိုင်အောင်ဘာတွေလုပ်ကြမလဲ။ပြောပြပေးပါ။ကိုယ့်ဘာသာပြန်မေးကြအောင်ဆိုပြီးတော့အမေရိကန်တန်ယုံကမေးခွန်းထုတ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့အမေရိကန်တန်ယုံကတော့တမရဟောင်းဂျီမီကာတာအတွက်အမတ်တရဂုဏ်ပြုရေးသားခြင်းသူအများပြည်သူအားလုံးအတွက်online မှာအောက်မေ့ပွဲအမှတ်တရစာအုပ်ဖွင့်ပေးထားပါလေဖိလစ်ပိုင်နိုင်ငံသားဝင်ကြီးအမေရိကန်မနာလိုနဲ့တန်တပန်အတိုင်းဝိုင်းကတော့အမေရိကန်တန်ယုံမှာလူကိုယ်တိုင်လာပြီးဝန်ထမ်းချောင်းမှတ်တမ်းလက်မှတ်ရေးထိုးကြပါလေစင်ကာပူမှာရှိတဲ့အမေရိကန်တန်ယုံကလည်းတမတော်ဂျီမီကာတာကိုဘဝတစ်လျှောက်လုံးလူခွင့်ရေးအရှိအလဲပိုင်းအစ္စရေးနဲ့အီဂျစ်ကြားငင်းချင်းရအောင်ကြိုးပမ်းခဲ့သူတရားမျှတမှုနဲ့ဒဏ်သူရေးအတွက်လှုပ်ဆောင်ခဲ့သူအမေရိကန်ပြည်ထောင်စုရဲ့39ရောက်မြောက်တမတော်အဖြစ်ကွန်ပျူရေးသားထားပါလေတမတာတော်နေပြင်ကဘာတော်ဝန်တန်းနဲ့ချီတဲ့လူတွေရဲ့ဘဝတိုးတက်ရေးပုံမကောင်းမွန်တဲ့ကဘာကိုတည်ဆောက်ရေးယုံကြည်ချက်တွေကိုပုံဖော်ရင်းဘဝတစ်လျှောက်လူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကာတာစင်တာကတစဉ်ကူညီခဲ့တာတွေကိုချီးကျူးရေးသားထားပါလေငြိမ်းချမ်းရေးတရားမျှတမှုနဲ့အများကိုထောက်ပံ့ကူညီဆောင်ရှောက်ခဲ့သူတမတာအောင်ကာတာအတွက်အောက်မေ့ဝဲစုမှုကောင်တောင်းထားပါလေခင်ဗျာ
ဒါကတော့ဦးသိန်းထိုင်ဦးကပြောပြပေးသွားတာပါ။ကွယ်လွန်သူအမေရိကန်တမရာဟောင်းဂျီမီကာတာနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကို VOA American အသံကတင်ဆက်ပေးနေပါဗျ။ဇန်နဝါရီလ6ရက်မနက်ပြန်မှာတော့ ဇာဗနာအခမ်းအနားကျင်းပရာဝါရှင်တန်ဖျားเจ้าကနေဓာတ်ရိုက်ထုတ်လွှင့်ပေးတင်ဆက်မှာဖြစ်ပါတယ်လူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း website စာမျက်နှာနဲ့လူမှုကွန်ရက်စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့ချင်းပြည်နယ်ဒီတိမ်မျိုးဘက်ကနောက်ဆုံးရအခြေအနေကိုပြောပြပေးပါမယ်ချင်းညီနောင်ပူပေါင်းအဖွဲ့ကချင်းပြည်နယ်ဒီတိမ်မျိုးကိုမြို့သိမ်းတိုက်ပွဲပေါ်ဆောင်တော့မဲ့အကြောင်းသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာတာကြောင့်မျိုးခံတွေစိုးရိမ်ထိတ်လန့်နေကြတယ်လို့မျိုးခံတွေက VOA ကိုပြောပါတယ်မျိုးခံအများစုကအသုံးဆောင်တဲ့တန်မိုးရှိပစ္စည်းတွေကိုကြိုတင်ရွှေ့ပြောင်းနေကြပါတယ်တနင်္ဂနွေနေ့တုန်းကဒီတိမ်မျိုးမျိုးမရောက်ကွက်မှာမြေမြုံမိုင်းပောက်ကွဲလို့ကလေးတငယ်၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီဒီဘက်ကအခြေအနေကိုတော့ရန်ကုန်ကသတင်းပို့ပို့ထားတာအခြေခံပြီးတော့မက်ခင်လေးကပြောပြပေးပါရှင်
ချင်းညီနောင်ပူပေါင်းတပ်ဖွဲ့ကချင်းပြည်နယ်တိတိမ်မြို့ကိုမြို့သိမ်းတိုက်ပွဲပေါ်ဆောင်တော့မဲ့အကြောင်းသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာတာကြောင့်မြို့ကန်တွေစိုးရိမ်ထိတ်လန့်နေကြတယ်လို့တိတိမ်မြို့ကန်တွေက VOA ကိုပြောပါတယ်။ဒါကြောင့်ဇန်နဝါရီလပထမပတ်ကစပြီးမြို့ကန်အများစုကသူတို့နေအိမ်မှာရှိတဲ့အသုံးဆောင်ပစ္စည်းနဲ့တန်ဖိုးရှိပစ္စည်းတွေကြိုတင်ပြောင်းရွှေ့မှုလုပ်ဆောင်နေကြတယ်လို့လူတွေချက်ချင်းဆိုသလိုတင်းရှောင်နိုင်မှုအထုပ်ပိုးတွေပြင်ဆင်ထားကြတယ်လို့လည်းတိတိမ်မြို့ကန်တို့ကအခုလိုပြောပါတယ်
။ဒေါ်မင်းများကတော့ PC တွေကိုဖားပြီးတော့မှရှိကြပြီပေါ့နော်။ဒါပြလို့လဲဆိုတော့ကောလာဟာရတတိလိုလိုအမှန်တန်လိုမျိုးသိင်းတွေထွက်နေရပေါ့နော်။ CPU လာမယ်ဆိုပြီးတော့မှပေးတွေထွက်လာတယ်ဆိုတော့အားကြောင့်ကျူတင်ပြင်ဆင်တဲ့အနေနဲ့ PC တွေကိုရှိပြောင်းနေကြပေါ့နော်။လူကတော့တင်းရှောင်တာမျိုးတော့မရှိသေးဘူးပေါ့နော်
။ချင်းညီနောင်ပူပေါင်းတပ်ဖွဲ့ကမင်းတက်နဲ့ဖလန်းမျိုးတို့ကိုတင်ပိုက်ပြီးတဲ့နောက်မှာတီတိမ်မျိုးဘက်ကိုဆက်လက်ထိုးစစ်ဆင်လာမယ့်အကြောင်းသတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာလို့မျိုးကန်တွေကပြောဆိုနေကြပါတယ်မျိုးကန်တွေထွက်ပြေးတင်းရှောင်ရမယ်ဆိုရင်စားဝတ်နေရေးနဲ့လုံခြုံရေးအခြေအနေစိုးရိမ်ရတဲ့အပြင်စစ်ကောင်စီတပ်ကလူငယ်တွေကိုဖမ်းဆီးပြီးတော့တပ်သားစုဆောင်တဲ့အခြေအနေကြုံရမှာလဲစိုးရိမ်နေလို့မျိုးကန်တွေက VOA ကိုပြောပါတယ်ဒါအပြင်မျိုးကန်တွေတင်းရှောင်တဲ့ကာလမှာနေအိမ်နဲ့ဆိုင်ကန်းတွေဖောက်ထွင်းခံရပြီးပစ္စည်းတွေခိုးယူခံရမှုတွေလည်းရှိခဲ့တဲ့အတွက်ကြောင့်အလားတူဖြစ်စဉ်ထပ်မကြုံရအောင်ကြိုတင်ပြင်ဆင်ကြတာလို့တိတိမျိုးကန်ကဆက်ပြောပါတယ်
။အခုပုံမှာတိုက်ပွဲပြန်ဖြစ်မှကိုစိုးရိမ်ကြတာ။ဘာဖြစ်လို့လဲဆိုတော့အရင်တစ်ခေါက်တိမျိုးတွေတိုက်ပွဲကလည်းဘူးမတပါမတည်နဲ့ကမ္ဘာကထန်းကြုံရတဲ့အချိန်ကျတော့ PC ကလည်းမယူနိုင်လို့ပဲလော့အောင်ပြီးနေရတဲ့အခြေအနေမျိုးဖြစ်တယ်။ပြီးတော့မှ PC တွေထားခဲ့တဲ့တိုက်ပွဲကလည်းပြင်းပြီးဆိုတော့ညလည်းလူတွေမှာတခູ້တွေကအိမ်ဖောက်တာမျိုးတွေ PC ခုတာမျိုးတွေရှိတဲ့အချိန်ကျတော့နောက်တစ်ခါအဲ့လိုမျိုးထပ်မဖြစ်အောင်ဆိုပြီးတော့မှ shooting ကကွယ်တဲ့အနေနဲ့ PC တွေရှိပြောင်းကြဖြစ်တယ်ဟုတ်
။တိုက်ပွဲဖြစ်ခဲ့မှုတဲ့တီးတိမ်မျိုးမှာစစ်လက်ကျန်ပစ္စည်းနဲ့မြေမြုံမိုင်းအန္တရာယ်လည်းရှိနေပါတယ်။ဇန်နဝါရီလ5ရက်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတီးတိမ်မျိုးမြို့မရက်ွက်မှာခလင်းငယ်တွေစော့ကစားရာမှာမြေမြုံမိုင်းထိမိပောက်ကွဲမှုကြောင့်အသက်12နှစ်အရွယ်ဝင်းကျင်ကလေးငယ်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့ကန်ကပြောပါတယ်
။ကလေး၃ယောက်ပေါ့နော်12နှစ်ဝင်းကျင်ပေါ့အဲဒီ၃ယောက်ကမဟုတ်ပြင်းကြီးဦးရှာရင်းနဲ့သူရုံရုံနဲ့ဆော်လို့ကြီးအကြမှာရှိတဲ့ဘက်ပင်အောက်မှာရှိနေတာအဲဒီပုတ်ကျင်ကကအဲ့ဒါကိုအဲဒီကလေး၃ယောက်ကခဲတဲ့လမ်းထွေးအချိန်ကျတော့ပောက်ကွဲတဲ့ပစ္စည်းကိုတွားထိတာကလေး၃ယောက်စလုံးကခါးပဲအကုန်လုံးထိသွားတာပေါ့နော်တယောက်ကပြင်းပြင်းထန်ထန်တိုင်ရ
နောက်ထပ်မျိုးကန်တူကတိုက်ပွဲဖြစ်ပေါ်လာမယ့်အပေါ်စိုးရိမ်ထိတ်လန့်တဲ့အခြေအနေတွေကိုလည်းအခုလိုပြောပြပါတယ်
အကုန်လုံးကချစ်ချစ်လန်းလန်းဖြစ်တော့လေထုတ်တွေတော့ပြင်ကြတယ်ကျွန်တော်တို့ကလေတစ်ခေါက်လဲစုံပြီးပြီဆိုတော့လေအဲ့ဒါမျိုးကဟိုကောလာဟာလာပဲဖြစ်ပြီးပေါ့နော်ကြားပြီးဆိုရင်တော့တစ်မျိုးလုံးကအဲ့လိုပဲစိုးရိမ်ထိတ်လန့်ကြတာပေါ့နော
်တိတိမ်မျိုးမှာတော့ပြီးခဲ့တဲ့နှစ်မေလာတုန်းကချင်းညီနောင်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတက်တို့တိုက်ပွဲပြင်းထန်ခဲ့ပြီးတော့မြို့ပေါ်ကဒေသခံတောင်းနဲ့ချီဘေးလွရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပြီးတိုက်ပွဲတည်ငြိမ်တဲ့အချိန်မှာနေရက်ပြန်လာရတယ်လို့မြို့ကန်တွေကပြောဆိုပါတယ်။အဲ့ဒီတုန်းကတိုက်ပွဲတွင်မှာစစ်ကောင်စီတပ်ကနေအိမ်60ကျော်မီးရှို့ခဲ့တဲ့ဖြစ်စဉ်ရှိခဲ့တဲ့အတွက်ကြောင့်ဒီတစ်ခါတိုက်ပွဲဖြစ်လာရင်တမျိုးလုံးပြကျသွားမှာဆိုရင်လည်းလို့လည်းပြောကြပါတယ်။ချင်းညီနောင်ပူပေါင်းအဖွဲ့ကတီးတိမ်မြို့တိမ်းတိုက်ပွဲပေါ်ဆောင်တော့မဲ့တဲ့ရင်နဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့တာဝန်ရှိသူကို VOE ကစ조사ဆက်သွယ်နေစေဖြစ်ပါတယ်။တီးတိမ်မျိုးဟာဆိုရင်တောင်ဘက်မှာဖလန်းမျိုးနဲ့ဆက်ဆက်နေပြီးတော့မြောက်ဘက်မှာတော့အိန္ဒိယနိုင်ငံမဏီပူမျိုးနဲ့ဆက်ဆက်နေတာလည်းဖြစ်ပါတယ်ရှင်။
တိုက်ပွဲဖြစ်လာမှာဆိုရင်လို့ဒီတိမ်မျိုးခံတွေတိတ်ဆောင်မှုပြင်ဆင်နေတဲ့တဲ့ရင်ကိုမခင်လေးကပြောပြပေးသွားတာပါအခုတော့လျက်စစ်မီပြက်လက်မှုကြောင့်စီးပွားရေးထိခိုက်မှာကိုလုပ်ငန်းရှင်တွေစိုးရိမ်နေကြတဲ့တဲ့ရင်ကိုပြောပြပေးပါမယ်မြန်မာနိုင်ငံရဲ့ စီးပွားရေးအချက်အချာရန်ကုန်မြို့မှာလျှက်စစ်မီတစ်နေ့ကို၄နာရီလောက်သာပေးနိုင်တော့တယ်လို့စစ်ကောင်စီလျှက်စစ်ဝင်ကြီးဌာနကဒီနှစ်စမ်းပိုင်းမှာထုတ်ပြန်ထားပါတယ်။ဒီနေ့၄နာရီအလှဲကျလျှက်စစ်မီပေးမဲ့အစီအစဉ်ကြောင့်မြို့ခံတွေတောင်မှကစီးပွားရေးမှာလည်းရိုက်ခတ်လာမှာကိုစိုးရိမ်နေကြတာပါ။လျှက်စစ်မီပြဿနာရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာလျှက်စစ်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရ2024ခုနှစ်နှစ်ကုန်ပိုင်းမှာအမြင့်ဆုံးလျှက်စစ်တပ်အားထုတ်လုပ်နိုင်မှုကတရက်မှာမဂါဝက်2000အထက်ရှိခဲ့ရာကနေ2025ခုနှစ်နှစ်စာပိုင်းမှာတော့အမြင့်ဆုံးလျှက်စစ်တပ်အားထုတ်လုပ်နိုင်မှုကတရက်ကိုမဂါဝက်2000အောက်ကိုရောက်ရှိလာတယ်လို့ထုတ်ပြန်ထားပါတယ်ဒီလိုမျိုးလျှက်စစ်တပ်အားထုတ်လုပ်နိုင်မှုကျဆင်းလာတဲ့အတွက်အရင်တုန်းကရန်ကုန်တိုင်းထဲကခရိုင်၄ခုကိုအုပ်စုနှစ်စုခွဲပြီးတော့တရက်ကို၈နာရီအလှည့်ကျဓာတ်အားဖြတ်တောက်တဲ့ဓာတ်အားပေးစနစ်နဲ့ပေးနေရကနေဒီလ၅ရက်နေ့ကနေစပြီးတော့အုပ်စု၃စုခွဲပြီးတနေ့ကို၁၂နာရီဖြတ်ခါတနေ့၄နာရီပဲလျှက်စစ်ပေးနိုင်တော့တာဖြစ်ပါတယ်ဒါကြောင့်မို့လို့လျှက်စစ်မီပြတ်တောက်မှုကအရင်ကထက်ပိုပြီးတော့များလာတာမို့လို့ရန်ကုန်မြို့ခံတွေမှာအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြို့ခံတွေကပြောပါရယ်လျှက်စစ်မီပြတ်တောက်တာတွေပိုပြီးတော့များလာတာနဲ့ပေးချင်တဲ့အချိန်မှမီးပေးနေတာကြောင့်အခြေခံလူရန်စားတွေမှာပိုပြီးတော့ကြက်တဲလာတယ်လို့ရွှေပြည်သာမြို့ခံတူက VOA ကိုအခုလိုရင်ဖွင့်ပါရယ
်စိုးလာတော့ဟိုဘယ်လိုပြောမလဲဟိုရေဆက်လဲသူကပူပန်ရစဘုတ်ပြောဖို့ကြတော့အင်္ဂလိပ်တွေကမမီတော့အလုပ်ဆင်းနေတော့မှလေးစိတ်ရင်ကြီးရများတယ်။မမီတဲ့လူကအလုပ်မမီတဲ့လူတွေဆိုရင်တမိတ်တဲ့မရှိသွားတော့ဘူး။အဲ့ဒါပုံကုန်တာပေါ့။အဲ့ဒါပုံကုန်ပြီးတော့ဒုက္ခတွေလည်းရောက်တော့နားနားဒီလည်းမမှန်ဘူး။ဒါတွေကအတိအကျမရှိကျွန်တော်ရုပ်ကိုတည်းအချိန်ပြရင်လည်းတော်ပြီအချိန်လည်းမပြရဘူး။အခုလာပြီးတမိတ်တဲ့ဘုပဲရှိရင်ဆန်ဆေးရုံဝင်ရှိတယ်ပြက်သွားပြက်သွားတော့အဲတို့ဆိုရင်ဟိုဒုက္ခရောက်တာပေါ့။ဘယ်လိုလုပ်လဲမီတာကလည်းကျော်လာလည်းမဟုတ်ဘူ
းအခုလိုမျိုးလျှက်စစ်မီပြတ်တောက်တဲ့ချိန်များလာတာကြောင့်ရန်ကုန်မြို့လေတိုက်ခန်းမှာနေထိုင်တဲ့သူတွေအနေနဲ့ရေဆက်မောင်းရတာထမင်းဟင်းချက်ပြုတ်ရတာတွေမှာမီးလာတဲ့ချိန်ခဏလေးအတွင်းမှာခက်ခက်ခဲခဲလှုပ်ဆောင်နေကြရပါတယ်လျှက်စစ်မီပြတ်တောက်တဲ့ချိန်များနေပေမဲ့စစ်ကောင်စီဘက်ကလျှက်စစ်မီတာကတွေကိုပို့ပြီးတော့မှတိုးမြင့်ကောက်ခံထားတဲ့အတွက်2024စက်တင်ဘာလ1ရက်နေ့ကနေစပြီးတော့လျှက်စစ်မီတာကတွေပို့ပြီးတော့တိုးမြင့်ကောက်ခံလာတာမို့လို့တာမန်လက်လုပ်လက်စားပြည်သူတွေအတွက်အတော်လေးကြက်တဲလာကြပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံခြားညှင်းနှီးမြုပ်နှံမှုအဆိုးပါဆုံးကြာဆင်းလာတဲ့အကြောင်းရင်းတွေထဲမှာလျှက်စစ်ရရှိမှုနည်းတာကြောင့်လဲပါတယ်ဆိုတာကိုစစ်တမ်းတွေမှာဖော်ပြထားပါတယ်လက်ရှိမှာယင်းနှိမ့်မြုံနယ်မှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာန DICA ရဲ့စာရင်းတွေအရဘန်နာနှင့်2024-2025ဧပြီကနေအောက်တိုဘာလအထိ9လအတွင်းမှာနိုင်ငံခြားယင်းနှိမ့်မြုံနယ်မှုကအမေရိကန်ဒေါ်လာ226သန်းကျော်သာရှိတဲ့အထိအဆိုပါဆုံးနဲ့အနည်းဆုံးဖြစ်ခဲ့ပါတယ်။ဒီပမာဏကတော့ဆီယနာသိမ်းပြီးတဲ့နောက်ပိုင်း၄နှစ်အတွင်းမှာနိုင်ငံခြားယင်းနှိမ့်မြုံနယ်မှုအနည်းဆုံးအခြေအနေဖြစ်လာနေပါတယ်။ဒီလိုမျိုးကြာဆင်းလာတဲ့အကြောင်းရင်းတွေကတခုကတော့လျှက်စစ်မီရရှိတာနဲ့တာကြောင့်လို့ထောက်ပြသေးတယ်လို့အခုလိုမျိုးလျှက်စစ်မီရရှိမှုဆိုးဝါးလာတာမို့လို့လာမယ့်ဘန်နာနှစ်တွေမှာလည်းယင်းနှိမ့်မြုံနှံမှုပိုပြီးတော့နှဲပါလာနိုင်ပွဲရှိတယ်လို့စီးပွားရေးပေါ်မှာလည်းပိုပြီးတော့ရိုက်ခတ်လာနိုင်တယ်လို့လုပ်ငန်းရှင်တဦးလည်းဖြစ်စီးပွားရေးလေ့လာသူတဦးကအခုလိုသုံးသပ်ပါတယ
်လျှက်စစ်မီအချိန်ကတော့ခုတိုင်းဆိုရင်ရှေ့လျှောက်ကြီးရဆိုးဖို့ပဲရှိနေဘလောက်ထိဆိုးဆိုးတော့နိုင်နေဆိုတော့ကောင်မားခဲ့တဲ့အခြေအနေရောက်ရှိနေ။ဟုတ်တယ်တကယ်တမ်းတော့ဒီတိုင်းပြည်စီးပွားရေးကုန်ထုတ်လုပ်ရေးစသဖြင့်အများအားလည်းပတ်ဖို့အတွက်ဈေးကအတက်တာဆုံးတာတကယ်တော့လက်ရှိမိကတာတကယ်တမ်းတော့အတက်တာဆုံးနဲ့ဟိုအကျိုးအများဆုံးဟိုအကျိုးများလို့ရှိနေကိုယ်တိုင်းနဲ့လည်းပါတာပေါ့။ဖြစ်စရာကအဓိကကြတယ်ဟိုကုန်ထုတ်လုပ်ဖို့တဲ့ရင်းနဲ့ကိုဆိုတော့တခါလေတောက်လျှောက်ချိန်လိုက်တာပေါ့နော်။အရင်ကဖြစ်ခဲ့ပြီးသားအခုလည်းထပ်ဖြစ်တယ်အခုအစိုးဆုံးကလည်းစိုးစိုးချင်းတွေလည်းဥတည်နေတယ်လို့ပြောရမှာဟုတ်လားနှစ်ထပ်ကွန်သုံးတပ်ကွန်တိုင်းပြည်စီပွားရေးဟုတ်လားလူမှုရေးအရာရာပေါ့နော်ကျန်းမာရေးဒီညာရေးအရာရာမိနာတဲ့နေနာလေးပြီ
လက်ရှိစက်မှုဇုံတွေမှာတရက်ချာမနက်9နာရီကနေနေ့လယ်1နာရီအထိသာမီးရရှိမှာဖြစ်ပြီးတော့တနင်္ဂနွေနေ့တိုင်းမှာတော့မီးဖြတ်တောက်မယ်လို့အတည်ပြုထားကြောင်းအမည်မဖော်လိုတဲ့လုပ်ငန်းရှင်တဦးကပြောပါတယ်လက်ရှိမှာနိုင်ငံရဲ့လိုအပ်ချက်အရတရက်ကိုပြန်မြလျှက်စစ်တအားလိုအပ်ချက်ကတော့4400မဂါဝတ်အထိရှိနေပါတယ်ဆိုတာကိုလျှက်စစ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်လက်ရှိမှာတော့လိုအပ်ပမာဏအရမဂါဝတ်2000ခန့်သာထုတ်လုပ်နိုင်တာမို့လို့အခုလိုအခြေအနေကိုစိုက်ရောက်လာတာဖြစ်တယ်လို့ရန်ကုန်လျှက်စစ်တအားပေးရေးကော်ပိုရေးရှင်း YESC ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
ရစမီပြက်လက်တာကြောင့်စီးပွားရေးထိခိုက်မှုကိုလုပ်ငန်းရှင်တွေစိုးရိမ်နေကြတဲ့တဲ့မဆုမှုပြပြပေးခဲ့တာပါအခုတော့မြန်မာနယ်စပ်မှာပျောက်ဆုံးသွားတဲ့တရုတ်တရုတ်ဆောင်ရဲ့တဲ့ကိုဆက်ချင်ပါတယ် ထိုင်းမြန်မာနယ်စပ်မှာပြီးခဲ့တဲ့ရက်တွေကပျောက်ဆုံးသွားတဲ့တရုတ်မျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုရှာတွေ့သွားပြီးဖြစ်ပါတယ်မြန်မာနိုင်ငံရောက်ရီခိုင်တိုင်းရင်းသားလက်နက်ကိုင်နယ်ကြားဆောင်တဲ့ BGF နယ်မြေမှာတွေ့ရပြီးတော့ထိုင်းကိုခေါ်ဆောင်လာပြီလို့လဲထိုင်းရဲတပ်ဖွဲ့ကရဲချုပ်ကသတင်းတောက်တွေကိုပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မှာပျောက်ဆုံးနေတဲ့တရုတ်အမျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုရှာတွေ့ပြီဖြစ်လို့ထိုင်းဘက်ခြမ်းကိုပြန်လဲခေါ်လာခဲ့ပြီဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်ဇန်နဝါရီလ9ရက်နေ့နေ့လယ်ပိုင်းလောက်မှာထိုင်းဘက်ကိုပြန်ရောက်လာတာဖြစ်ပါတယ်ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့ရဲချုပ်တက်ချိုင်းပတ္တနီလက်ပတ်ကိုယ်တိုင်မ 都表达了个了，只要没有打有线，只要上网信号，密码不清，哪家商店停车他的，但也拿那密码对个比，他应该过边靠不对，密码不个安那边的呢，你能给讲，表述给他吧。都不如对中个样子来说的，啊，这些过了突破表述了没事的吧不？啊，这都是真的以为有线只有上下，现在来在干的。老家你们的嘛，台南人都拿不米利息股要是拿给他吧，利息干的没少没股多给比。老家你们的三拿一文件，那咱嘛都我脑松对呀，比的脑表松多了撇把的。台北干了都我 CCTV 没点你呢，来人下不给比，没少没有你，别没空看啊你。你们那个不欠我文要多了，对个呀啰嗦吧的。台湾人就陪同站先拿我干了。办公嘛，这个内子人啊，心里边老开比，表嫂内的都有能干的，阿牛大都有上我。他们嘛，内子嘛，下回对视他比，这可也没少牛嘛。阿蛮早的，大家单位是独立个，多要来看你比如来表嫂个吧嘞。阿苦给啥呢？不得比，他那个也可以多弄眼那个，提开什么给啥也没有那个，说些米的啊那个，跑偏了那个，没老家务来表家多个吧嘞。都有能干的，阿牛大都有上新鲜哦。只要上部拍的拍个橄榄个辣椒，台南人我多要开辣皮皮，那什么石头皮叫送你的椒，都要一扎个，过年早看个比热闹。只要南人也得人的马个，台南人的马吧，而且中文皮开话嘞，都过了年人间，平常没有个包上多买手皮，他也就个表手个椒，台南人的马跑别家吧嘞些。
看见嘛，那什么表送多嘞，只有丢上，别来下回追寻的敌人，我们一马个表表别给他吧。应该家转头送呀，敌人并不在这个这老八位选，我们再给讨论一下，新鲜主题白马肉，百姓跟哪里个哪些呀嘛偏白嘞？
比如新鲜那个 radio 有名单加入片 ，YouTube 上面哪个你来哪些去收看嘛嘞？比如密码版 YouTube 上面哪里啥个肉 ？YouTube.com/VOA Burmese 偏白嘞？
明兰家在马多大学面试 ，View American 的人，那他们上个月的 January 啦，可能也因个年拜讨论毕业的，尼玛巴达是说那个年过那一年的 CNID American 比当时 Washington DC 纽约个呢，来度米达十个 kilohertz 定啊零啊度呀，来度米达那三个 kilohertz 的电视看度呀，来度米达东西 kilohertz 高高超度呀，三年的那个马所以呢，来了米达第二个是 kilohertz 定啊空啊如个呢，大家讨论毕业七八人，啊，故事比如因个年来。电视边的家，年纪有啥事情 ？American 那个也讲的很上吧，可把这拉起多事情，那 social media 宝妈如今也给的，他们那的人独立的啥也不行个哪里个，哪行也不失败的。第六不行，你们当个嘛咯，因俺娘也不行个哪的苦逼的，年纪有啥事情我讨论别嘛吧。别个人那些亚族啥个呢？第一个呢，前提，给的 American 的买嘛。当多来的马家呢，他们阿皮拉都说了，阿库那个诺萨班那阿皮金巴尼的吉米加达的乌达西巴耶，他们好吉米加达耶，当多来的马婆阿阿娇呢，阿美国那个马塞表耶老街尼扎的尼马那个达瑞耶阿尼我过去毛苏明阿苏西比罗表表吧没事。
America န်လွတ်လပ်ရေးရတဲ့1986ဆက်ရှိရာစုအလဲကျော်ကာလဟာစက်မှုလက်မှုမထွန်းကားသေးတဲ့စိုက်ပျိုးရေးကိုအခြေခံရတဲ့ကာလဖြစ်လို့အဲ့ဒီအချိန်သမ္မတတွေထဲမှာမြေပိုင်ရှင်တွေဖြစ်ကြတာကများပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးနဲ့လည်းတိုက်ရိုက်ဆက်ဆံနေကြပါတယ်။ဒါပေမဲ့20ရာစုအဝင်စက်မှုလက်မှုစတင်ထွန်းကားလာတဲ့ကာလကနေဒီကနေ့လိုနည်းပညာတွေထွန်းကားတဲ့အချိန်အထိခေတ်သစ်တစ်လျှောက်လုံးတောင်သူလယ်သမားစစ်စစ်ကနေအမေရိကန်သမ္မတဖြစ်လာသူဆိုလို့အခုနိုင်ငံတော်ဇာပနအဖြစ်ကျင့်ပါနေတဲ့ဂျင်မီကာတာတဦးတည်းသာရှိပါတယ်။အဲဒီလိုတောင်သူလယ်သမားသမ္မတကြီးဂျင်မီကာတာရဲ့ဇာပနနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပလစ်မြို့မှာစိုက်ပျိုးရေးလုပ်ကိုင်နေတဲ့မြန်မာနိုင်ငံသားချင်းတိုင်ရင်တာပူပါကျူကအခုလိုဝန်내စကားဆိုပါတယ
်အခုလိုဓမ္မရာဟောင်းဂျီမီကာရာရဲ့ဆုံသွားရာကျွန်တော်တို့စိတ်ပျော်ကြီးဓမ္မအတွေ့ရတော့တော်တော်လေးဝန်내ဆရာကောင်းတယ်လို့ယူဆပါတယ်ပြီးတော့လေကျွန်တော်တို့ဗမာပြည်ကစွန့်တော်လူပဲလောက်တဲ့စိတ်ပျော်ကြီးဓမ္မပိပိဓမ္မရာဂျီမီကာရာရဲ့ဘောလန်စင်ကိုစင်စားခြင်းနဲ့ကျွန်တော်တို့ကုံစုဆရာအများကြီးရှိတယ်လို့ကျွန်တော်တွေ့မြင်ပါတယ်အခုလိုအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ဘဝတစ်ယောက်လုံးမှာကျွန်တော်အနေနဲ့တော်တော်လေးကိုပါလက်တင်ယူဆရာရီပဲဖြစ်ဖြစ်လေးစားဆရာပဲဖြစ်ဖြစ်အများကြီးကျွန်တော်အနေနဲ့တွေ့ပါတယ်စိတ်ပျော်ကြီးလောကကနဲ့သမ္မတအထူးကြိုးစားတဲ့ဂျီမီကာတာရဲ့ဘဝကိုကျွန်တော်မှာတော်တော်လေးကြည်နူးဆရာအားတက်ဆရာအများကြီးရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ပြီးတော့သမ္မတဟောင်းဂျီမီကာတာအနေနဲ့သူမေကွန်းမှာစိတ်ပျော်စီးလို့ရတာတော့တော်တော်လေးစိတ်ချမ်းသာမဲ့ပုံကျွန်တော်မျက်စိထဲမှာပေါ်လာတယ်ကျွန်တော်ကစိတ်ပျော်စီးလို့တဲ့ကျွန်တော်စိတ်သက်ကြီးနူးပုံနဲ့အန်ရှင်ကြည့်တော့တမရဂျီမီကာရာတော်တော်လေးကိုစိတ်ပျော်စီးလို့ကနဲ့စိတ်ချမ်းသာမှုဖြစ်စေနိုင်တယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်တို့ဂျီမီကာရာရဲ့ဘဝလမ်းကြောင်းကိုစဉ်းစားခြင်းနဲ့ကျွန်တော်တို့အတေးဆရာကုံစုဆရာစုထားကြပါဆိုလို့ကျွန်တော်ပြောချင်ပါတယ်ပြီးတော့လေသမရဟောင်းဂျီမီကာရာခရစ်စတန်ဘာသာဝန်တူလေးဖြစ်တယ်ရင်းလေမှုသူ့စိတ်ထဲမှာမရှိဘူးပြီးတော့လေကိုချင်းစနာမှုစိတ်တကောင်းတဲ့လူတယောက်ဆုံးသွားရတာကျွန်တော်တို့ဘလောက်ထိအနေဆရာကောင်းတယ်ဆိုတာလေကျွန်တော်ပြောချင်ပါတယ်
ဂျီမီကာတာကိုအမေရိကန်တောင်ပိုင်းဂျော်ဂျီယာပြည်နယ်ကပလိန်းဆိုတဲ့တောမြို့လေးမှာအိုင်ယာလန်အနယ်လူဖြူမိဘနှစ်ဦးကနေ1924ခုနှစ်အောက်တိုဘာလ1ရက်နေ့ကမွေးဖွားခဲ့ပါတယ်သူမွေးရဇာတိပလိန်းဆိုတာတောမြို့လို့သာပြောရတာတကယ်ကလူရည်ဟာတထောင်တောင်မပြည့်ပါဘူးသူ့ဘာခင်ဟာမြေပဲဆိုင်တောင်သူဂျိမ်းစ်အာလီကာတာနဲ့မိခင်သူနာပြုဆီယာမလီလီယန်ဂေါ်ရီတို့ကမွေးဖွားလာတဲ့သားသမီး၄ယောက်နဲ့အကြီးဆုံးသားဖြစ်ပါတယ်သူဟာဖခင်ဖြစ်သူရဲ့မြေပဲဆိုင်ခင်းတွေမှာကြီးပြင်းလုကင်ခဲ့ရပြီးလူများစုမြေယာလုပ်သားတွေဖြစ်ကြတဲ့လူမဲတွေနဲ့အပေါင်းအသင်းဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကအမေရိကန်ပြည်ထောင်စုမှာလူဖြူလူမဲခွဲခြားမှုရှိနေပေမဲ့ဂျီမီကာတာဟာလူမဲတွေအပေါ်ကိုခွဲခြားနှိမ့်ချဆက်ဆံတာမရှိတဲ့အပြင်လူမဲကောင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့ Civil Rights Movement လူသားအလုံးတန်းသူဖြစ်ရေးလှုပ်ရှားမှုကိုတောင်းအားသက်သရောထောက်ခံခဲ့ပါတယ်အဲ့ဒီအချိန်ဟာနောက်အခါမှာသူ့အတွက်သမရဖြစ်စေမဲ့နိုင်ငံရေးဘဝကိုအဓိကအထောက်အကူဖြစ်စေတယ်လို့သူ့အကြောင်းပြုစုကြသူတွေကဆိုကြပါတယ်သူ့လိုမြေပဲဆိုင်တဲ့တောင်သူတယောက်ကနေသမရအထိတက်လှမ်းသွားပြီးအခုအခါနောက်ဆုံးအချိန်ဇာပနာကိုဂါရဝပြုလိုက်ပါတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဇော်ဖန်းဆိုတဲ့နာမည်နဲ့စိုက်ပျိုးရေးလုပ်နေတဲ့ကိုဇော်ကပြောပါတယ
်ဒီဂျီမီကာတာကတော့ဒါကျွန်တော်တို့ဒီသမရဖြစ်လာတယ်ဆိုတော့တက်တန်းမှာသူကဒီစိုက်ပျိုးရေးကိုဒီကောင်နော်သူကဒါလုပ်ငန်းလို့လုပ်ပြီးတော့သူကဖြစ်လာတာပေါ့နော်သူကတမနာဖြစ်လာအဲ့ရနေရဆိုတော့သူ့ရဲ့ဇာပနာအတွက်တော့ပြောချင်တာတော့ပြောမယ်ဆိုတော့အသက်100ပါ100နဲ့နှစ်ဟောနှစ်လောက်ထိနေသွားဆိုတော့လူလူတက်တန်းအတွက်တော့ဒါတော်တော်ကြီးတော့ဘယ်လိုကနေပြောသွားပြီနော်လူတက်တန်းအတွက်တော့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့ဆုံးသွားတယ်ဆိုတော့ဒါစိတ်မကောင်းတော့ဖြစ်ရတာပေါ့နော်အဲတခုအကြာတော့ဒီလိုစိုက်ပျိုးရေးလုပ်တဲ့လူတယောက်ကနေတော့တမနာဖြစ်လာဆိုတော့ဒါအကုန်လူစရာပေါ့ကွယ်လွန်သွားတဲ့အတွက်တော့ဘာဖြစ်ပေါ့နော်အဲ့ဘက်တော့ဇာပနာကိုတော့ကျွန်တော်လည်းနီးနားဆိုတော့တွားပြီးတော့ကြည့်ကြပါလေ။ဖြစ်ပါလေ။ဟိုကဝေးလဲဝေးတယ်ဆိုတော့မလာနိုင်ဘူး။မသွားနိုင်ဘူး။ဒါပေမဲ့ဒီကနေ့တော့ပဲကျွန်တော်ကကတော့ပြပါတာပေါ့နော်။ဒီတမရတော့မှာပဲစိုက်ပျိုးလို့ပြောတမရဖြစ်သေးတာဆိုတော့ကျွန်တော်တို့တွေလည်းဒီမှာမွေးတဲ့လူတွေဆိုရင်တော့လည်းပို့ပြီးတော့ဒါနောက်တစ်ခေတ်မှာပြောလို့မရဘူးဟာ။စိုက်ပျိုးလို့ပြောတမရဖြစ်ကြပါဦးမှာဒီမှာလေးစားပါလေ။ ကိုဝင်ပါတယ်အားကြပါတော့နော်ဟုတ်ကဲ့
ဂျီမီကာတာဟာအမေရိကန်အခြေခံဥပဒေအရအရွယ်ရောက်သူတိုင်းစစ်မှုထမ်းမှဖြစ်တဲ့အတွက်ရေတက်ထဲကိုဝင်ရောက်ခဲ့ပါတယ်သူဟာစစ်တပ်ထဲမှာပဲဘွဲရခဲ့ပြီးတဲ့နောက်သူ့ဇာတိမြို့ကရိုစလင်းစမစ်ဆိုတဲ့အမျိုးသမီးနဲ့လက်ထပ်ခဲ့ပါတယ်အဲ့ဒီနောက်1953ခုနှစ်မှာစစ်တပ်ကနေထွက်လာပြီးဖခင်ဖြစ်သူရဲ့လက်ငုတ်လက်ရင်းမြေပဲစိုက်ပျိုးရေးကိုတောင်သူတယောက်အနေနဲ့ဇောက်ချလုပ်ကင်ခဲ့ပါတယ်အဲ့ဒီလိုစိုက်ပျိုးရေးကိုပြန်လည်လုပ်ကင်တဲ့နှစ်မှာပဲမိုးအကြီးအကျယ်ခေါင်းတဲ့အတွက်အောင်မြင်မှုမရရှိခဲ့ပါဘူးဒါပေမဲ့သူဟာစိတ်တက်မကြပဲနောက်နှစ်တွေမှာဗန်တွေကငွေချေးယူခဲ့ပြီးစက်မှုလေရစိုက်ပျိုးရေးကိုအပြည့်အဝတူတောင်လုပ်ကင်ခဲ့ရမှာအကြီးအကျယ်အောင်မြင်ခဲ့ပါတယ်ဒီလိုနဲ့သူဇာတိ Plains မြို့ပတ်ဝန်းကျင်ဒေသမှာသူဟာအောင်မြင်ဆုံးလေယာစိုက်ပျိုးရေးသမားတစ်ယောက်ဖြစ်လာခဲ့ပါတယ်ဒါအပြင်သူ့ရဲ့လူအများပေါ်ဖော်ရွေးကျင်နာမှုခွဲခြားဆက်ဆံခြင်းမရှိတာတွေကလည်းလူအများကသူ့အပေါ်လေးစားတန်ဖိုးထားစရာဖြစ်လာခဲ့ပါတယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပလစ်မြို့ကတပိုင်းတနိုင်စိုက်ပျိုးရေးလုပ်ကိုင်ကျင်ကြတဲ့ကချင်တိုင်းရင်းသားအဂျွန်ဆိုသူကလည်းဂျင်မီကာတာနဲ့ပတ်သက်ပြီးဂုဏ်ယူမိတယ်လို့ပြောပါတယ်
ဒီဂျီမီကာတာနဲ့ပတ်သက်ပြီးတော့တကယ်ကိုအရင်ကုံယူရဲဆိုတဲ့အကြောင်းပြောချင်တာပေါ့ဟိုလူတွေကိုဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့လမ်းပြကောင်းတယောက်အားလိုမျိုးဆုံးသွားတာတော့စိတ်တော့မကောင်းပါတော့ဒါပေမဲ့သူရဲ့လှုပ်ဆောင်မှုအားလုံးကတော့ကျွန်တော်စိုက်ပျိုးရေးဝါဒနာရှင်တွေဒါမှမဟုတ်စိုက်ပျိုးရေးလက်ရှိလုပ်နေတဲ့လူအားလုံးအသက်ကတော့အတူယူစရာတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကိုတော့ကျွန်တော်အားလိုမျိုးဟောပြောချင်တာပေါ့နော်စိုက်ပျိုးရေးလောကအားလုံးကိုပေါ့နော်လမ်းပြရှင်တယောက်အနေနဲ့အခုလိုနောက်ဆုံးခီးစင်မှာပေါ့နော်ကျွန်တော်အနေနဲ့ပြောစင်တာတော့လူတွေအတွက်အကောင်းဆုံးပုံသစ်တွေပြသွားတဲ့လူတယောက်အနေနဲ့ကောင်းရမော်ရပုံရောက်ပါစေဆိုတဲ့အကြောင်းကျွန်တော်တော့အားလိုမျိုးတောင်းစုပြုတော့ပေါ့နော်
ဒီလိုနဲ့ဂျီမီကာတာဟာအသက်38နှစ်အရွယ်မြေပဲဆိုင်တောင်သူတယောက်အနေနဲ့နိုင်ငံရေးလောကထဲကိုဝင်ရောက်ကာဒီမိုကရက်ပါတီဝင်တယောက်ဖြစ်လာခဲ့ပါတယ်1962ခုနှစ်မှာတော့ဂျော်ဂျီယာပြည်နယ်ကနေအထက်လွှတ်တော်အမတ်အနေနဲ့ဝင်ရောက်ရှင်ပြန်ရာမှာအနိုင်ရရှိရွေးချယ်ခံခဲ့ရပါတယ်အဲ့ဒီကနေတစဉ်1982ခုနှစ်ရောက်တဲ့အခါမှာဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ရွေးချယ်ခံခဲ့ရတဲ့အတွေ့အင်ဂျူရောကိုသွားမဲ့သမရဖြည့်လမ်းကြောင်းကပွင့်သွားခဲ့ပါတယ်ဒီလိုနဲ့1986ခုနှစ်သမရရွေးကောက်ပွဲမှာဒီမိုကရက်ပါတီသမရလောင်းအနေနဲ့ဝင်ရောက်ရှင်ပြန်ခဲ့ပါတယ်ရွေးကောက်မဲဆွဲခဲ့ရမှာလဲဂျီမီကာတာဟာမြေပဲတောင်တွေကိုလက်နဲ့ဆုပ်ပြတာတွေလုပ်ပြီးသူဟာရိုးရိုးသားမှန်စိုက်ပျိုးရေးသမားဖြစ်တယ်ဆိုတာကိုပုံဖော်ခဲ့ပါတယ်ဒါအပြင်သူဟာမြေပဲဆိုင်တောင်သူတွေဝေးလေရှိတဲ့အင်ဂျီအပြာနဲ့ဂျင်းပေါင်းကြီးအပြာကိုဝေးလေရှိပါတယ်အဲ့ဒီကာလမှာအမေရိကန်ပြည်သူတွေဟာဗီယက်နမ်စစ်ပွဲနဲ့ဝါတာဂိတ်အရှုပ်တော်ပုံတွေကြောင့်ဝါရှင်တန်ဒီစီကနိုင်ငံရေးလောကကိုစိတ်ကုံနေကြတဲ့အချိန်ဖြစ်ပါတယ်ဒါကြောင့်အဲ့ဒီအချိန် Republican Party ဘက်ကလက်ရှိသမ္မတ Ford ကိုအနိုင်ရပြီးအမေရိကန်ပြည်ထောင်စုရဲ့39ဦးမြောက်သမ္မတအဖြစ်မြေပဲဆိုင်တောင်သူဂျီမီကာတာရွေးချယ်ခံခဲ့ရပါတယ်သူအနေနဲ့သမရဖြစ်လာတဲ့အခါမှာစွမ်းဆောင်နိုင်တာတွေရှိသလိုမအောင်မြင်တာတွေလည်းရှိခဲ့ပါတယ်။အရက်အစ္စရေးစစ်ဆက်ပေးနိုင်တဲ့အတွက်ငြိမ်းချမ်းရေးနိုဘယ်ဆုတောင်ချီးမြှင့်ခံခဲ့ရပါတယ်။ဒါအပြင်ကွန်မြူနစ်တရုတ်နိုင်ငံနဲ့ဆက်ဆံရေးအပြည့်အဝထူထောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းသူ့လက်ထက်မှာစွမ်းအင်ပြဿနာပေါ်ပေါက်ခဲ့ပြီးလောင်စာရှားပါမှုကြုံတွေ့ခဲ့ရသလိုငွေဖောင်းပွားမှုတွေလည်းဖြစ်လာခဲ့ပြီးပြည်သူအများရဲ့ညှိနှိုင်းတာကိုခံခဲ့ရပါတယ်။တစတဲ့အီရန်မှာအမေရိကန်ထောက်ခံတဲ့ရှားဘီရင်ပြုတ်ကြပြီးအစ္စလမ်အစွန်းရောက်တွေအာဏာရရှိခဲ့ကာအမေရိကန်တန်ယုံကိုတောင်ဝင်ရောက်စီးနှင်းတာခံခဲ့ရပါတယ်။အဲ့ဒီအီရန်မှာရှိတဲ့အမေရိကန်တန်ယုံဝင်ရောက်စီးနှင်းခံရတာဟာသမ္မတဂျီမီကာတာအတွေ့1981ဒုတိယမြောက်သမ္မတရွေးကောက်ပွဲမှာရှုံးနေရတဲ့အဓိကအချက်ဖြစ်နိုင်တယ်လို့သမိုင်းပညာရှင်တွေကကောက်ချက်ဆွဲကြပါတယ်။ဒီလိုနဲ့သမ္မတဟောင်းဂျီမီကာတာဟာသူ့ရဲ့နောက်ဆုံးအချိန်တွေကိုတစ်ချိန်ကမြေပဲဆိုင်တောင်သူလုပ်ခဲ့တဲ့မွေးရမြေ Plains မြို့လေးကနေအိမ်ဟောင်းမှာပဲနေထိုင်ခဲ့ပြီးနှစ်တင်2025ကူးကာနီမှာကွယ်လွန်ခဲ့ပါတယ်။အမေရိကန်အစိုးရကလည်းနိုင်ငံတော်ဇာပနအဖြစ်သူ့ကိုဂုဏ်ပြုပေးနေပါတယ်ခင်ဗျာ
။တောင်သူဘွားကနေသမရဖြစ်လာခဲ့တဲ့ဂျီမီကာတာအကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုမတင်ဆက်ပေးခင်မှာအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်ကိုအလှည့်ပေးချင်ပါတယ်။January 6ရက်တနင်္လာနေ့မှာရွေးကောက်ခံသမ္မတ Donald Trump 2024ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အကြောင်းအမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်။ ပြီးခဲ့တဲ့၄နှစ်က2020ရွေးကောက်ပွဲမှာတော့ဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့အကြောင်းအတိပြုပေးမဲ့လွှတ်တော်ကတော့ထရမ့်ထောက်ခံသူတွေကဝင်စီးပြီးတော့ရလက်ပြောင်းလဲဖို့ကြိုးစားခဲ့ကြပါတယ်။လွှတ်တော်သတင်းတောက်ကက်သရင်းဂျစ်ဆန်သတင်းပေးပို့ထားတာကိုကိုငိမ့်ရန်ကပြောပြပေးပါပါရှင်။
အမေရိကန်တမိုင်းမှာကမောက်ကမအဖြစ်ဆုံးရွေးကောက်ပွဲရလဒ်ကိုအတည်ပြုမှုအပြီး၄နှစ်ကြာမှာတော့ပြီးခဲ့တဲ့တနင်္လာနေ့မှာအမေရိကန်လွှတ်တော်ကတိတ်တိတ်ဆိတ်ဆိတ်ပဲစနစ်တကျ2024ခုနှစ်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်နာကိုအတည်ပြုပေးခဲ့ပါတယ်။ထက်လွှတ်တော်လူများစုခေါင်းဆောင်အသစ်ဖြစ်လာတဲ့ဂျွန်သွန်ကဒီအောင်မြင်မှုကိုအခုလိုချီးကျူးပါတယ်။
Republicans improved our
American Bidang Zuga Khayan 60 ya kain no ni ba ma Republican re nai ne nong ga tet la pi lu au su rai ga thauk khan mu re le to la ba de Republican re ko thauk khan su re ga che pyan khai ma pi raw to la ni da wa chanaru season re ko phit myaw aw akang de phaw bo alout twi sa ba bi ukkhata ji khmya Republican re ga a sin thit phit ni ba bi
Trump ko shoun nei ngae bin me le du tamara Kamala Harris ga phwe zi bon a che kan upare ga pe tha de ta win a dai ရွေးကောက်ပွဲရလဒ်ကိုအတည်ပြုပေးဖို့ဦးစီးခဲ့ပါတယ်။အမေရိကန်သမိုင်းမှာသမ္မတရွေးကောက်ပွဲရှုံးနိမ့်ပြီးရလဒ်ကိုအတည်ပြုပေးဖို့ဦးစီးခဲ့တဲ့တခြားဒုသမ္မတနှစ်ဦးပဲရှိပါတယ်။1962ခုနှစ်က Richard Nixon နဲ့2001ခုနှစ်က Al Gore လို့ပဲဖြစ်ပါတယ်။ Harris ကလည်းငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအရေးကြီးတာကိုတနင်္လာနေ့အစောပိုင်းကထုတ်ပြန်တဲ့ဗီဒီယိုမှာအခုလိုပြောပါတယ်
။ This duty is
ဒီတာဝန်ကအမြဲတမ်းလိုအပ်မဲ့တာဝန်ဖြစ်ပါတယ်။ကျမတိုင်းပြည်ကိုချစ်တဲ့စိတ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာတည်ဆောက်ဆောင်တည်စိမ့်နဲ့အမေရိကန်ပြည်သူတွေအပေါ်မယိုင်လဲယုံကြည်တဲ့စိတ်တွေနဲ့လှုပ်ဆောင်သွားပါမယ်
။ဒီတာဝန်ဟာအမေရိကန်ခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီလုပ်ငန်းစဉ်ကိုလေးစားတဲ့အနေနဲ့လှုပ်ဆောင်ရတဲ့တာဝန်အစိတ်ပိုင်းပဲဖြစ်တယ်လို့ KC Baggett လို့လေ့လာသူတွေကပြောပါရယ်
။ So this is her role to play.
ဒါသူလုပ်ရမယ့်အခန်းကဏ္ဍပဲဖြစ်ပါတယ်။ရည်ရထားတဲ့အတိုင်းသူလှုပ်ဆောင်မှာပါ။အထူးသဖြင့်ရွေးကောက်ပွဲရှုံးသွားပေမဲ့လည်းဒါဟာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးဖြစ်မြောက်အောင်စိတ်ပိုင်းဖြတ်ထားတာကိုလည်းပြသတာပါဒါဟာကျွန်တော်တို့အချိန်အတော်ကြာရပိုင်ခွင့်လို့သတ်မှတ်ထားတဲ့စံနှုန်းတွေအပေါ်ထားရှိတဲ့စိတ်ထားခိုင်မာမှုကိုပြသနေတာလည်းဖြစ်ပါတယ
်ဒါပေမဲ့လည်းလွှတ်တော်ဒီမိုကရက်တွေကတော့2021ခုနှစ်ဇန်နဝါရီလ6ရက်အဖြစ်အပျက်ကိုတော့မမေ့သင့်ဘူးလို့ပြောပါတယ်
Far too many individuals
လူတော်တော်များများကဇန်နဝါရီလ6ရက်နေ့သမိုင်းကိုပြန်ရေးဖို့ကိုကြိုးပမ်းခဲ့ကြပါတယ်အမှန်တရားကိုဖွက်ထားပြီးတာယာတဲ့နေ့တနေ့တိုင်းပြည်ချစ်တာကိုပြခဲ့တဲ့နေ့လိုတောင်ဟန်ဆောင်ခဲ့ကြတာပါဒါဟာအလိမ့်ညာပါရိုးရိုးရှင်းရှင်းလေးပါ
ဒီမိုကရက်အမတ်9ယောက်နဲ့ Republican အမတ်2ယောက်ပါဝင်တဲ့2002ခုနှစ်ကဖွဲ့စည်းခဲ့တဲ့လွှတ်တော်ကော်မတီကဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်စည်းခဲ့တဲ့အဖြစ်ဟာ Trump အနေနဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်ခဲ့တယ်လို့ထက်ခါတလဲလဲလိန်ညာပြီးလွှတ်တော်ကိုတိုက်ခိုက်ဖို့ထောက်ခံသူတွေကိုလှုံ့ဆော်ခဲ့တာကြောင့်လို့အပြစ်တင်ထားပါတယ်ဒါပေမဲ့လည်း Trump နဲ့သူ့ထောက်ခံသူအများစုကတော့ဒီကော်မတီရဲ့လှုံ့ဆော်ချက်တွေကိုဘတ်လိုက်တယ်လို့ဝေဖန်ထားပြီးဇန်နဝါရီလ6ရက်ရာဇဝတ်မှုကျူးလွန်သူတွေရဲ့အမှုတွေကိုလူငယ်ချမ်းသာ권ဖေးသင့်တယ်လို့ပြောဆိုထားပါတယ် Trump ဟာသူ့ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွက်ဇန်နဝါရီလ20ရက်နေ့မှာကြမ်းကြိမ်မှာပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုငင်းညာကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ရောက်ပါပြီတောင်အာဖရိကနိုင်ငံကိတ်မျိုးက Mount Nelson Hotel မှာကိုစိတ်ကြိုက်လက်ဖက်ရည်အရသာနှက်ပေးတာကစလို့တဲခိုသူတွေအတွက်လိုလေသေးမရှိအောင်ပြင်ဆင်ထားပါတယ်တက်တန်း125နှစ်ကျော်ပြီဖြစ်ပေမဲ့ဒီနေ့အထိဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့ကျင်းငါးပွင့် Hotel ကိုမဆုမြတ်မုံနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါရှင်
တောင်အာဖရိကနိုင်ငံကိတ်တောင်မြို့မှာ The Pink Lady လို့တင်စားခေါ်ကြတဲ့ကျင်းငါးပွင့်စိန်ခံ Mount Nelson Hotel ကြီးဟာစာဖွင့်တဲ့1899ခုနှစ်ထဲကဒီကနေ့အထိနိုင်ငံတကာနာမည်ကျော်တွေလာရောက်တည်ခုံနေတဲ့ဟိုတယ်ကြီးတစ်ခုဖြစ်ပါတယ်2024ခုနှစ်အတွင်းကမ္ဘာအကောင်းဆုံးဟိုတယ်50စာရင်းမှာနံပါတ်28ရထားတဲ့ Mount Nelson Hotel ကြီးကဒီကနေ့ခေတ်နောက်ဆုံးပေါ်ဟိုတယ်တွေလိုမျိုးစမ်းသစ်နေတာမျိုးမဟုတ်ဘဲဟိုတယ်စာဖွင့်တဲ့လွန်ခဲ့တဲ့125နှစ်ကအတိုင်းအေးအေးဆေးဆေးအနားယူအပန်းဖြေခြင်းဆရာဖြစ်အောင်လို့ပြင်ဆင်ထားပါတယ်။ဥရောပကနေအာဖရိကတိုက်ကိုအပန်းဖြေခရီးစားထွက်ခဲ့ကြတဲ့ခေတ်ကာလတုန်းက Union Castle Themol Line မှာပထမတန်းစားစီးပြီးတောင်အာဖရိကနိုင်ငံသွားလည်သူတွေတဲခိုနိုင်ဖို့ဒီဟိုတယ်ကြီးကိုဖွင့်ခဲ့တာဖြစ်ပါတယ်။ စာဖွင့်ခဲ့တဲ့ကအကောင်းဆုံးဝန်ဆောင်မှုတွေကိုပေးလာခဲ့တဲ့ဟိုတယ်ကြီးဖြစ်တာကြောင့်တောင်အာဖရိကနိုင်ငံကိုလာလေကြသူတိုင်းတဲခိုခြင်းတဲ့ဟိုတယ်မျိုးဖြစ်နေပါတယ်။ဒီဟိုတယ်မှာဗြိတိန်တော်ဝင်မိသားစုတွေ၊ကမ္ဘာအထင်ကြီးပုဂ္ဂိုလ်တွေ၊ဟောလိဝုဒ်နာမည်ကြီးတွေအမျိုးစုံတဲခိုဘူးကြပါတယ်။ထူးခြားတဲ့အခမ်းအနားတွေကိုလည်းဒီမှာလာပြီးကျင်းပကြလေးရှိပါတယ်
။ The whole initiative will be officially dedicated to the memory of Diana.
ဗြိတိန်ကကွယ်လွန်သူမင်းသမီးဒိုင်ယာနာကိုရည်စူးတဲ့ပရဟိတပွဲတစ်ခုကိုအကိုဖြစ်သူ Charles Spencer 1969ခုနှစ်တုန်းကလုပ်ခဲ့တာဖြစ်ပါတယ်။ဟိုတယ်ဆောက်ခွင့်ခဲ့တဲ့1899ခုနှစ်ကစလို့ဒီကနေ့အထိဟိုတယ်ကိုရောက်လာသမျှဧည့်သည်တွေကိုဂရုတစိုက်အခံဖို့ကဟိုတယ်ဝန်ထမ်းတွေရဲ့ပထမဦးစားပေးဖြစ်တယ်လို့ဟိုတယ်ထွေထွေမန်နေဂျာက AP သတင်းကိုပြောပြပါတယ်
။ You need to make sure that you keep whoever has been coming here for 30, 40, 50 years happy, connected, but at the same time
လုံးရတဲ့အနှစ်30 40 50တွေကဓမ္မလာတဲနေတဲ့ဧည့်သည်တွေစိတ်ချမ်းသာမှုအသေးချာရအောင်ဟိုတယ်နဲ့သူတို့ကြားချိတ်ဆက်မှုရှိနေတဲ့ဆိုရဲခံစားမှုမျိုးရအောင်အဲ့ဝတ်ချေဖို့လိုသလိုလုံးခဲ့တဲ့အနှစ်20 30လောက်ကမှဒါမှမဟုတ်လုံးခဲ့တဲ့နှစ်နှစ်လောက်အထိဟိုတယ်လာဖို့အိမ်မက်တောင်မမက်ဖူးသူမျိုးအထိကိုနှွေးနှွေးထွေးထွေးကြိုဆိုအဲ့ခံနိုင်ဖို့လိုရတယ်ဒါကသူမတူတဲ့ထူးခြားမှုပါ
ကိပ်တောင်မြို့မှာတမိုင်းဝင်ရှေးဟောင်းနေရာတစ်ခုလို့ပြောနိုင်တဲ့ Mount Nelson Hotel ကြီးရဲ့ထူးခြားမှုကပန်းရောင်အစာဦးကြီးတွေဖြစ်ပါတယ်။ဒါကြောင့်လဲ The Pink Lady လို့တင်စားခေါ်ကြတာပါ။125နှစ်ထက်မနည်းရှိနေပြီဖြစ်တဲ့သက်တမ်းတစ်လျှောက်အကောင်းဆုံးဆန်တွေနဲ့ထိန်းထားပြီးတော့ခင်းနဲ့အညီနောက်ကျန်မနေဖို့ကိုလည်းအစအစပြင်ဆင်ထားပါတယ်
။ We want to be relevant and I think we are relevant in the 21st century but we're not modern.
ကျွန်တော်အနေနဲ့ဟိုတယ်ကို27ရာစုနဲ့ကိုက်ညီတဲ့ဟိုတယ်မျိုးဖြစ်စေချင်ပါတယ်ဖြစ်တယ်လို့လည်းထင်ပါတယ်ဒါပေမဲ့ဒီဟိုတယ်ကခစ်ဆန်တဲ့ဟိုတယ်မျိုးမဟုတ်တော့ဟိုတယ်ဝန်ထမ်းတွေရဲ့ယူနီဖောင်းဝတ်စုံတွေကိုစတိုင်လဲကျစိတ်ဝင်စားစရာဖက်ရှင်မျိုးလည်းဖြစ်ရမယ်ဆိုပြီးစဉ်းစားရပါတယ်ဥပမာအဲဂျိုဝန်ထမ်းတွေဆိုရင်ပန်းရောင်ဘလေးဇာကိုအင်ကြီးပန်းရောင်ဂျက်ကက်ဝတ်ထားကြပါတယ်တခြားဝန်ထမ်းတွေဆိုရင်အပြာရောင်ဂျက်ကက်ဝတ်ပြီးရင်ပတ်အိတ်ကက်မှာပန်းရောင်လက်ကင်ပွားထည့်ထားတာမျိုးတမူထူးပြီးတော့စိတ်ဝင်စားစရာဖြစ်အောင်လုပ်ထားပါတယ
် Mount Nelson Hotel ကြီးရဲ့ကြော်ကြားမှုတွေတဲကတစ်ခုကတော့နေကင်းဘက်လက်ဖက်ရည်နဲ့တဲခင်းအခမ်းမှုဖြစ်ပါတယ်အင်္ဂလိပ်လူမျိုးတွေ1800ပြည့်နှစ်ပိုင်းတွေတဲကစတင်လာတဲ့အစဉ်အလာတစ်ခုလို့လည်းပြောနိုင်ပါတယ်လက်ဖက်ရည်အရသာမျိုးစုံကိုလိုက်ဖက်တဲ့မုံမျိုးစုံနဲ့တွဲဖက်အရသာခံစားတော့ကြတဲ့အလေအထားတစ်ခုလည်းဖြစ်ပါတယ
် See, yeah, we've got our hazelnuts and coffee tart which we as a team just really love so it's our favorite and that's why you
Mount Nelson Hotel ရဲ့အတွက်အရသာထူတဲ့အချိုမုံတွေကိုဖန်တီးပေးနေတဲ့ pastry chef Vicky ကသူလုပ်ထားတဲ့မုံတွေကိုတစ်ခုချင်းဘလို့အရသာမျိုးဖြစ်အောင်လုပ်ထားတယ်ဆိုတာရှင်းပြနေရပါမုံအချိုတွေဖြစ်ပေမဲ့တည်တည်တွေနဲ့ရောပြီးတော့မအီအောင်စားလိုက်တာနဲ့အရသာဆွဲသွားအောင်လို့ဖန်တီးလုပ်ထားတဲ့အကြောင်းတွေကိုပြောပြနေတာဖြစ်ပါတယ်။မုံအချိုတစ်ခုချင်းစီမှာထူးတဲ့အရသာရှိအောင်လုပ်ထားတဲ့အဓိကအကြောင်းတစ်ခုကတော့ဟိုတယ်မှာရနိုင်တဲ့မြောင်များလှစွာသောလက်ဖက်ရည်အမျိုးအစားတွေနဲ့လိုက်ဖက်တဲ့မုံတွေတွဲပြီးတော့အဲခံနိုင်အောင်ဖြစ်ပါတယ်။ဒီဟိုတယ်တွေကလက်ဖက်ရည်ဆိုင်မှာလက်ဖက်ရည်အမျိုးပေါင်း58မျိုးရောဆက်ထားတဲ့အရသာအမျိုးပေါင်း300အထိမှာတောက်နိုင်ပါတယ်။ဒါကြောင့်လဲလက်ဖက်ရည်အရသာခံကျွမ်းကျင်သူတွေကိုယ်တိုင်လက်ဖက်ရည်တောက်သူတွေကိုရှင်းပြဧည့်ခံပါတယ
် She is quite personal so I often want to relate it to the particular person asking me because I would often ask
တယောက်ချင်းစီမှာဘလို့လက်ဖက်ရည်အရသာမျိုးကြိုက်တယ်ဆိုတာရှိကြပါတယ်အဲဒါကြောင့်ဘာလက်ဖက်ရည်တောက်ချင်တယ်လို့ပြောတဲ့သူပေါ်မူတည်ပြီးကျွန်တော်ကအရသာပြင်ဆင်ပေးပါတယ်လက်ဖက်ရည်လာတောက်ချင်သူတွေကိုလက်ဖက်ရည်အချို့တောက်ချင်လားတိတိအရသာမျိုးတောက်ချင်သလားတဘာဝဆေးဘက်ဝင်တောက်ချင်သလားလို့ကျွန်တော်မေးလေရှိပါတယ်စေဘဝင်တဘာဝလက်ဖက်ရည်ထဲမှာမှမျိုးစုံရှိပါသေးတယ်။လမ်းဆန်းတဲ့အရသာ၊တိတ်မပြင်းတဲ့အရသာ၊ပန်းနဲ့ပြင်းတဲ့အရသာ၊ပန်းနဲ့တင်းတင်းလေးဖြစ်နေတဲ့အရသာစသဖြင့်အများကြီးရှိပါတယ်
။အခုလို့လက်ဖက်ရည်တောက်သူတွေမမေ့နိုင်တဲ့အရသာမျိုးဖြစ်အောင်စီစဉ်ပေးထားတာမဟုတ်ဟိုတယ်မှာတဲခိုကြသူတွေသာမကနေလေကလက်ဖက်ရည်လာတောက်ကြသူတွေနဲ့အမြဲစီကားနေပါတယ်။လက်ဖက်ရည်အရသာခံတောက်တဲ့အတွေ့အကြုံအပြင်အသောဝင်တဲ့မှတ်သားစရာတွေလည်းရတယ်လို့ပုံမှန်လာတောက်နေတဲ့ဧည့်သည်တယောက်ကပြောပြပါတယ်
I've always you know loved having afternoon teas high teas
Nigibe le phet yee taw da ko jama a nye chai ba de mou myo song ne le phet yee taw ya da ko chai ba de di ma le phet yee taw ya da ga ro khee thit ta khu ko twa ya de lu myo mo po phi ro tabor cha ba de di ni manat ka so le phet yee a ya da tit twi chaung ma yauk phu de khee ta khu ko yauk twa de lu ba be le phet yee a ya da ne lai aw twae pe tha de a sa sa ga le ကျမအတွက်မှတ်သားစရာတစ်ခုအနေနဲ့ပါသွားမှာပါ
အခုလိုလက်ဖက်ရည်ကအစာဧည့်သည်တွေအတွက်လိုလေသေးမရှိအောင်ပြင်ဆင်ထားတဲ့ကိပ်တောင်မြို့က Mount Nelson ဟိုတယ်ကြီးမှာစားဖွင့်ချိန်ကလေးကထိတ်တန့်အကြော်အမော်တွေနဲ့မပြတ်ဖြစ်နေတာလို့ခီးသွွားဆောင်းပါးတွေခီးသွွားစာအုပ်တွေရေးတဲ့စာရေးဆရာမကပြောပါတယ
် From the very outset the Mount Nelson was the place to be seen
ဟိုအစာရည်က Mount Nelson Hotel ဆိုတာလူတိုင်းရောက်ဖို့ချင်တဲ့ဟိုတယ်မျိုးဖြစ်ပါတယ်ဥရောပကနေပြီးတော့ Cape Town ကိုခရီးထွက်ကြတဲ့ခေတ္တဝန်ဆိုရင်လူတိုင်း Mount Nelson မှာပဲတဲခဲ့တာပါအဲ့ကာလတွေတုန်းကနာမည်ကြီးအလုံးဒီမှာတဲပူးပါတယ်ဒီနောက်ပိုင်းမှာ Hollywood ခေတ်ရောက်လာတော့လေ Melina Dietrich တို့ Robert Wagner တို့ဒီမှာပဲတဲခဲ့ပါတယ်နောက်ပိုင်းခေတ်တွေရောက်လာတော့လေ Pop Star တွေ Charlize Theron Leonardo DiCaprio Bono Phil Collins တို့လို့ပို့ပြီးတော့ကြော်ကြားတဲ့သူတွေဒါမကဘူးဒလိုင်းလာမားတောင်မှဒီမှာပဲတဲခဲ့ပါတယ်တဲဘူးရဲ့သူအားလုံးကနာမည်ကြီးပြောပြရင်တော့အများကြီးပါဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးလည်းဒီဟိုတယ်မှာပဲတည်ခဲ့ပါတယ်ဗြိတိန်တော်ဝင်မိသားစုဝင်တော်တော်များများလည်းဒီမှာတည်ဘူးကြပါတယ
်တောင်အာဖရိကနိုင်ငံကိပ်တောင်မြို့မှာ125နှစ်ထက်မနည်းသက်တမ်းရှိနေတဲ့ Mount Nelson ဟိုတယ်ကြီးဟာဇိမ်ခန်းဆိုတဲ့အတိုင်းဟိုတယ်ကိုရောက်လာသူတွေအေးအေးဆေးဆေးဇိမ်ခန်းအနားယူနိုင်ဖို့အမြဲအသင့်ဖြစ်နေပါတယ်ဟိုတယ်အဆောက်အဦတွေကပန်းရောင်မှုပင့်ကလေးဒီလို့တင်စားခေါ်ကြတဲ့ဟိုတယ်ကြီးမှာစိတ်ဝင်စားစရာနောက်ခံသမိုင်းတွေနဲ့နောက်ထပ်အမှတ်ရစရာတွေကိုကြိုးဆိုနေပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
နာမည်ကျော်ရီတဲတဲ့တောင်အာဖရိကဟိုတယ်အကြောင်းကမ္ဘာတစ်လခီးသွားစီစဉ်မှာမဆုမြတ်မုံကတင်ဆက်ပေးခဲ့တာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်သတင်းတူလေးတွေကိုပြောပြပေးကြပါတယ်အွန်လိုင်းပေါ်ကနေကုန်ပစ္စည်းအစုံရောင်းချတဲ့ Amazon ကုမ္ပဏီကမြေပြင်ကတည်းကမဟုတ်ဘဲနဲ့ကောင်းကင်ဘော်ကပါပစ္စည်းပို့ဆောင်မှုနီလန်းရှာနေပါတယ်ဘရာဇီးနိုင်ငံမှာတော့နာမည်ကျော်ဘောလုံးသမားနာမည်နဲ့ဝက်လေးတကောင်နာမည်ကြီးနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
် online ပေါ်မှာအယောင်းဝယ်လုပ်တဲ့ e-commerce လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Amazon ကဥရောပမှာပထမဦးဆုံးအကြိမ်အနေနဲ့အီတလီနိုင်ငံမှာ drone နဲ့ဆန်းသက်ပြီးတော့ပစ္စည်းပို့ဆောင်တာဖြစ်ပါတယ်။သူတို့ကဒီဇင်ဘာလ4ရက်နေ့မှာအီတလီနိုင်ငံအလဲပိုင်းအဘရူโซဒေတာဆန်ဆယ်ဗိုမြို့မှာစမ်းကြည့်ခဲ့တာပါ။လာမယ့်နှစ်မှာဝန်ဆောင်မှုစတင်နိုင်မှုအတွက်လိုအပ်တဲ့သတ်မှတ်ချက်တွေပြည့်မီအောင်အီတလီအာဏာပိုင်တွေနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Amazon ကပြောပါတယ်။အရင်ကတော့သူတို့2024နှစ်ကုန်ပိုင်းမှာအီတလီနဲ့ဗြိတိန်မှာ drone နဲ့ပစ္စည်းပို့ဆောင်မှုတွေစတင်ဖို့မျှော်လင့်ကြောင်းပြောထားတာပါ။ဗြိတိန်လေကြောင်းကြီးကြပ်ရေးအဖွဲ့ကလည်းဩဂုတ်လတုန်းက Amazon ပါဝင်တဲ့စီမံကိန်း6ခုကိုရွေးချယ်ခဲ့ပြီးတော့ပစ္စည်းပို့ဆောင်ရေးအခြေခံအဆောက်အအုံစစ်ဆေးရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာ drone သုံးဆွဲနိုင်မှုစမ်းသပ်သွားမယ်လို့ဆိုပါတယ်။ Amazon Prime Air drone ပို့ဆောင်ရေးဝန်ဆောင်မှုကို2020ဒီဇင်ဘာလမှာစတင်ခဲ့ပြီးတော့လက်ရှိမှာတော့ American ပြည်အောင်စုက Texas ပြည်နယ်နဲ့ Arizona ပြည်နယ်တချို့နေရာတွေမှာသုံးနေပါတယ်။Amazon ရဲ့ပစ္စည်းပို့ဆောင်ရေး drone နဲ့အီတလီကောင်းကင်မှာပထမဆုံးအကြိမ်ပြန်တန်းခဲ့တာ2024ဒီဇင်ဘာလ4ရက်ပါ MK30 drone တစ်တည်းနဲ့ဆန်းသက်ခဲ့ပါတယ်ဒီလုပ်ငန်းမှာဦးဆောင်နေတဲ့ Amazon Computer မျက်စိအစီအစဉ်တုံးထားတဲ့အလိုလျောက်ထိန်းချုပ်စနစ်နဲ့ drone တွေဖြစ်ပါတယ်လို့အီတလီမှာပစ္စည်းဆန်းပို့ခဲ့တာနဲ့ပတ်သက်ပြီးတော့ကြေညာချက်မှဖော်ပြထားပါတယ်ရှေးလျှောက်တော့တဖြည်းဖြည်းတိုးချဲ့သွားမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရက Writer သတင်းဌာနကိုပြောပါတယ်ရှင်UNESCO ကဘာဒရမ်းရဲ့ယဉ်ကျေးမှုအမွေနဲ့စီးရင်ဝင်တစ်သားဒဒါတွေဖြစ်ပါတယ်။တရုတ်ပြည်ကရိုးရာတစ်သားဒဒါဒီဇိုင်းပုံတွေနဲ့စောက်လို့ရည်နီးတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကဘာဒရမ်းရဲ့ယဉ်ကျေးမှုအမွေနဲ့စီးရင်တွေကို2024ဒီဇင်ဘာလ5ရက်နေ့ကပဲထည့်သွင်းလိုက်တာပါ။ဒီဒဒါမျိုးတွေကဖူချက်နဲ့ကျဲကျန်းပြည်နယ်တွေမှာအများဆုံးတွေ့ရပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကစောက်ထားတာဖြစ်ပါတယ်။တန်တချောင်းမှမတုံးရပ်ပစ်ရိုက်တာမျိုးမလို့တစ်သားရိုးရာပြီးသူကကရိယာသုံးပြီးတော့တစ်သားတိုင်းတွင်လည်းရက်ဖောက်ဆောက်လုပ်ထားပါတယ်။တရုတ်ပြည်မှာကငကားလေပွဲတော်မှာဒီတံတားပေါ်ကများများဖြက်လျှောက်လေဘဝမှာပုံမို့ချမ်းသာကြွယ်ဝလေပဲလို့ရိုးရာယူရှိပါတယ်။ဒီတံတားတွေကို2009မှာ UNESCO စီးရင်နဲ့ထည့်ခံရပြီးတဲ့နောက်ပျက်စီးမှုတွေကြောင့်စီးရင်ကထုတ်ခဲ့တာပါ။အခု2024မှာပါရာဂွေးနိုင်ငံ Ascension မှာကျင်းပတဲ့19ချိန်မြောက်အစိုးရများနှင်းတော်ဖလှယ်ပွဲမှာရုပ်ပြည်ရတသားတရားတွေကိုကမ္ဘာဒရမ်းမဲ့ယဉ်ကျေးမှုအမွေနဲ့စီးရင်နဲ့ပြန်ထည့်သွင်းလိုက်တာဖြစ်ပါတယ်ပီရူးနိုင်ငံလီမာမြို့တော်မှာ
လမ်းပေါ်ပောက်ကွဲမှုထပစ်တဲ့အခိုက်အတန့်ဖြစ်ပါတယ်။ဒီဇင်ဘာလ9ရက်ကြာသပတေးနေ့ကလမ်းမေးလျက်စင်မီတာပုံပောက်ကွဲပြီးတော့အနည်းမှလမ်းလျှောက်နေတဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရသွားပါတယ်။ခရိုင်အန်ရဲ့စီမံခန့်ခွဲရေးလက်ထောက်မန်နေဂျာရဲ့အဆိုအရလျက်စစ်ကေဘယ်ကျူးပြန့်ပြင်းနေချိန်မှာပြဿနာတစ်ခုခုရှိပြီးတော့လျက်စစ်ဘဝများသွားတာကနေပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။လုံးချုံရေးကင်မရာမှာတွေ့ရတဲ့ပုံမှာတော့ပောက်ကွဲချိန်မှာအနားကိုအချိန်ကိုက်ရောက်နေတဲ့အမျိုးသမီးကမီတာဘောက်စ်အဖုံထိမှန်ပြီးတော့ကျင်းနေပြုတ်ကျသွားတာတွေ့ရပါတယ်။ချက်ချင်းဆိုလိုပဲအနားမှာရှိနေတဲ့စစ်သားတစ်ယောက်ရောက်လာပြီးတော့သူ့ကိုဆွဲထုတ်ခဲ့စေပေးခဲ့ပါတယ်။ဒဏ်ရာရတဲ့အမျိုးသမီးဘာမှတော့သိပြီးတော့မထိခိုက်သွားပါဘူး။လက်စစ်တအားကုမ္ပဏီဖြစ်တဲ့ Plus Energy ကတော့ဒီကိစ္စကိုသူတို့နဲ့မဆိုင်ဘူးလို့ညင်သွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းလူနေကျဲတဲ့ကံယူရန်ဒေသမှာငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကမှတ်တမ်းဗီဒီယိုမှာတွေ့ရပါတယ်။ကြာသပတေးနေ့ဒီဇင်ဘာလ9ရက်ကပြင်အားရစ်ချတ်စကေး9နဲ့ငရင်ကြီးလှုပ်တဲ့အခါမှာဆေးကြောက်စိုက်ပျိုးခင်းတဲ့ကဆေးကြောက်ပင်တွေအချိန်ပြင်းပြင်းနဲ့လှုပ်ခါနေတာတွေ့ရတာပါ။ငရင်တစ်ခုကရေကူးကန်တွေကရေတွေနဲ့ပေါင်းပင်ခတ်ပြီးတော့လှုပ်ခါနေတာတွေ့ရပါတယ်။ပြင်အားများတာကြောင့်ဆူနာမီဘေးစိုးရိမ်ရလို့ကယ်ယူရန်မြို့ရဲ့အနေပိုင်းနေရာတွေကပြည်သူတွေဘေးလွတ်ရာရွှေ့ပြေးခဲ့ရပြီးတော့နောက်ပိုင်းမှာတော့ဆူနာမီသတိပေးချက်ပြန်ရောက်ခဲ့ပါတယ်။အမေရိကန်နောက်ပိုင်း Pacific ကယ်ယူရန်အချိန်မနဲ့7နာရီမထိုးခင်မှာငရင်လှုပ်သွားပြီးတော့နောက်တနာရီခွဲလောက်အကြာမှာတော့ California နဲ့ Oregon ကယ်ယူရန်မိုင်900အရှိဒေသမှာထုတ်ပြန်ထားတဲ့ဆူနာမီသတိပေးချက်ကိုပယ်ဖျက်လိုက်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ဘရာဇီးယားနိုင်ငံမှာဟိုဆေလူးစ်ဂရာစီယာဆိုတဲ့အမျိုးသားတူသူကိုဗစ်ကပ်ပြီးကာလအတွင်းမှာရခဲ့တဲ့ကြံစီကိုအကောင့်ထဲပေါ်နေတာပါသူကခွေးလိကျင်ပြီးတဲ့တင်းတန်းစရာလုံးမယ်လို့စိတ်ကူးမိခဲ့တာပါဒီလူကိုသူတယောက်တည်းလှုပ်တာမဟုတ်ဘဲနဲ့သူ့ရဲ့လက်ထောက်အနေနဲ့ပါဘလိုဆိုတဲ့ဝက်လေးတစ်ကောင်ခံခဲ့ပါတယ်ကိုဗစ် -19 ကပ်ပြီးကြောင့်ရီယိုမြို့ကစားတောက်ဆိုင်လုပ်ငန်းတွေထိခိုက်ပြီးတော့သူအလုပ်ပြုတ်သွားတဲ့အခါမှာဂရာစီယာကခွေးလမ်းလျှောက်ပေးတာနဲ့လေ့ကျင့်ပြီးတဲ့အလုပ်တွေကိုပြောင်းလုပ်ခဲ့ရတာပါသူရဲ့ဘဝမှာပို့ပြီးတော့အထူးအဆန်အချိုးကွေဖြစ်သွားခဲ့ရတာကတော့ဥရုဂွေးဘောလုံးသမားဂျော်ဂျီယန်ဒီအာရာစကီတာရဲ့နာမည်ကိုယူပြီးမှဲ့ထားတဲ့ဝက်ကလေးပါဘလိုဒီအာရာစကီတာကိုဝေးစားလိုက်တာဖြစ်ပါတယ်။ဒီဝက်လေးကတိတ်လိမ်မှာပြီးတော့သူပြောသမျှလည်းနားထောင်ခွေးနဲ့လည်းအတူတူလိုက်ပြီးတော့လမ်းလျှောက်တာပါ။တိတ်ပြီးတော့စကားနားမထောင်တဲ့ခွေးတွေတောင်မှဝက်ကလေးပါဘလိုနဲ့တွေ့တဲ့အခါမှာနည်းနည်းငြိမ်သွားကြပြီးတော့ထိမ့်လို့ပို့လွှဲတာတွေ့ခဲ့ရပါတယ်။ဒါကြောင့်မလို့သူ့ရဲ့အာမာကန်နီနိုခွေးဟိုတယ်မှာပါဘလိုကအေးပါတဲ့ရာထူးရထားပါတယ်။ဝက်ကလေးပါဘလိုရဲ့ထူးခြားတဲ့ဂုဏ်သတင်းကလူမှုကွန်ရက်မှာနာမည်ကျော်လာပြီးတော့ရီယိုမျိုးကခွေးချစ်သူတွေစီတာမကသတင်းဌာနတွေရဲ့အာယုံစိုက်တာပါခံနေရတာဖြစ်ပါတယ်ရှင
်။မယေးသနာကျော်စူးစီးတင်ဆက်ပေးခဲ့တဲ့ဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်သတင်းတိုးလေးတွေဖြစ်ပါတယ်။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချင်းကိုတော့ကိုဇော်မိုးကျော်ကဆက်ပြီးတော့ပြောပြပေးပါရှင်။
တိဘက်ဒေသမှာအင်္ဂါနေ့ကအားပြင်းတဲ့ငလျင်တစ်ခုလှုပ်ခဲ့တာကြောင့်အခုနောက်ဆုံးစီးရင်နေရအနည်းဆုံးလူ65ယောက်သေဆုံးပြီး130ကျော်ဒဏ်ရာရရှိသွားပါတယ်။အေဗရက်တောင်ရဲ့အရှေ့မြောက်ဘက်မိုင်50လောက်ကိုဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးတော့တရုတ်အစိုးရငလျင်မှတ်တမ်းတွေအရကတော့ပြင်းအား6.8ရှိတယ်လို့ဖော်ပြပါတယ်။အမေရိကန်ငလျင်တိုင်းတော်ရေးဌာနမှတ်တမ်းတွေအရကတော့ပြင်းအား9.1ရှိတယ်လို့ဖော်ပြထားပါတယ်။2025ခုနှစ်အတွင်းပထမဆုံးဝင်ရောက်လာတဲ့ဆောင်းရာသီနှင်းမုန်တိုင်းတန်ကြောင့်အမေရိကန်ပြည်ထောင်စုအရှိတ်ချမ်းအပါအဝင်နေရာအတော်များများမှာလေပြင်းတွေတိုက်နှင်းနေကြပြီးရေခဲအမှတ်အောက်လွန်တဲ့အေးအေးဒဏ်ကိုခံရပါတယ်ဒီကနေ့အင်္ဂါနေ့မှာတော့မုန်တိုင်းဟာပူနွေးတဲ့တောင်ပိုင်းပြည်နယ်ပဲဘက်ကိုရွေ့လျားသွားပါတယ်ပြီးခဲ့တဲ့ရသက်တပတ်အတွင်းကအမေရိကန်ပြည်ထောင်စုလူးဝီဇီယားနာပြည်နယ်နယူအော်လန်မြို့အချမ်းဘက်တိုက်ခိုက်ခံမှုအတွင်းသေဆုံးဒဏ်ရာရသူတွေအတွေ့ဝိပုစုတောင်းပွဲကိုသမ္မတဂျိုးဘိုင်ဒန်တက်ရောက်ခဲ့ပြီးနယူးအလန်မြို့ကပြည်သူတွေရဲ့စိတ်ဓာတ်ကိုချီးကျူးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်သစ်ကူနှစ်ဆန်းတရက်နေ့ကအချမ်းပိတ်တိုက်ခိုက်မှုတွင်သေဆုံးသူ14ဦးဒဏ်ရာရသူ35ဦးအထက်ဝန်ထမ်းချင်းအထိတ်အမှတ်နဲ့စုတောင်းပွဲအခမ်းအနားကိုတင်းနှလာနေနှောင်းပိုင်းကပြုလုပ်ခဲ့တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာပြီးခဲ့တဲ့ရက်တွေကပျောက်ဆုံးသွားတဲ့တရုတ်အမျိုးသားရုပ်ရှင်တရုတ်ဆောင်ဝမ်ရှင်းခေါ်ရှင်းရှင်းကိုရှာဖွေတွေ့ရှိသွားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ဥရီခရိုင်တိုင်းရင်းသားလက်နက်ကိုင်နေကြားဆောင် BGF နေမြေမှာတွေ့ရှိရပြီးထိုင်းကိုခေါ်ဆောင်လာခဲ့တဲ့လို့လဲထိုင်းရက်တပ်ဖွဲ့ ရဲချုပ်ကသတင်းတောက်တွေကိုဒီကနေ့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသူ့ကိုဘယ်လိုရှာဖွေတွေးရှိတယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး
။သတင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်လီဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ Robert Basto ပဲဖြစ်ပါတယ်။ VOA ရဲ့ American အတန်လွင့်အစီအစဉ်တွေကိုလူဒုမိတ်ဆွေရုတ်တန်လိုက်အပြင်online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေခတ်သိမ်းကြီးနေပြီးတော့လိုရာဆန္ဒပြေဝကြပါလိမ့်ရှင်ကျမလေးပါပါ
This program has come to you from